Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်ဝါရှင်တန်မြို့တော် VOA American အတန်ကနေ2018ခုနှစ်ဒီဇင်ဘာလ31ရက်တနင်္လာနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 48တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်ဒီမှာအင်ဂျင်နိုင်ပ
ါမင်္ဂလာပါရှင်ကျွန်မခင်ရတပါဒီမနက်ခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးမှာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံမှာတနင်္လာနေ့ချင်းပါတဲ့ရွေးကောက်ပွဲမှာအကြမ်းဖက်မှုတွေကြောင့်တည်ဆုံးသွားသူအခြေအတွက်ဟာအနည်းဆုံး18ဦးရှိနေပါပြီ။အမေရိကန်တရုတ်နဲ့နိုင်ငံခြားကုန်သွယ်စစ်ပွဲမှာအဓိကထားပြောနေတဲ့ညာနာပစ္စည်းမူပိုင်ခွင့်ဆိုင်ရာပြဿနာတွေကိုတရုတ်ကအမြင့်ဆုံးတရားရုံးမှာကြားနာဆက်ဆွေးတော့မှာဖြစ်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှအင်ဂျင်နိုင်
။ကောင်းပါပြီရှင်။2018ခုနှစ်ကုန်လုံး2019ခုနှစ်ကိုကူးပြောင်းမဲ့နှစ်တကူအချိန်ကိုကြိုဆိုဖို့အမေရိကန်ပြည်ထောင်စုတဝန်ပြင်ဆင်နေကြတဲ့အချိန်မှာမြန်မာနယ်ပွားတွေလည်းပါဝင်ပါတယ်
။မိုင်အမီမှာကတော့အများနဲ့နှစ်တိုင်းလုပ်ဖြစ်တဲ့နေရာကတော့အထင်ကြီးနေရာကတော့ဒီ Bayside လို့ခေါ်တဲ့ Bay From Park ပေါ့နော်
။ဒါကတော့နှစ်တကူပွဲတော်ကိုအကြီးကျယ်ဆုံးအစီကားဆုံးဆင်နွှဲမဲ့မျိုးကြီးဆယ်မျိုးထဲမှာပါဝင်တဲ့မိုင်အမီမြို့မှာရှိတဲ့မြန်မာနယ်ပွားတအုပ်က VOE ကိုပြောသွားတာပါဒီအကြောင်းသတင်းအစီအစဉ်နောက်ပိုင်းမှာကြားဖို့ရှိပါတယ်ရှင်ဒါအပြင်တင်းလာနေနည်းနည်းခင်တိုင်းတင်ဆက်နေကြမြမအရေးဆွေးနွေးကံဥစီတူအောင်မြင်ရဲ့ပြည်ရင်းသုံးသက်ချက်စတာတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုညံဝင်းအောင်တို့ကပြောပြပါအောင်ရှင်
ဘင်္ဂလားဒေ့ရှ်နိုင်ငံရွေးကောက်ပွဲမှာလက်ရှိဝန်ကြီးချုပ်ရှိခ်ဟာစီနာတက်တဲ့အချိန်တက်တန်းအတွက်ပြန်ပြီးအရွေးခံဖို့များနေချိန်မှာပဲတနင်္လာနေ့ကျင်းပတဲ့ဒီရွေးကောက်ပွဲနဲ့ဆက်နွယ်ပြီးဖြစ်ပွားတဲ့အကြမ်းဖက်မှုတွေကြောင့်တည်ဆောက်ရသူအရေးအတွက်ဟာအနည်းဆုံး18ဦးရှိနေပြီဖြစ်ပါတယ်ရွေးကောက်ပွဲကနဦးရလက်တွေရအဝါမီလိတ်ပါတီကလက်ရှိဝန်ကြီးချုပ်ဟာစီနာကအပြတ်အသတ်အနိုင်ရနေတာပါဒါပေမဲ့ရွေးကောက်ပွဲမှာမဲမတော်မှမှုတွေနဲ့ချင်းချောက်မဲဆွယ်မှုတွေရှိနေတယ်လို့အတိုက်ခံတွေကဝေဖန်နေကြပါတယ်တနင်္လာရွေးကောက်ပွဲဟာပုံမှန်မဟုတ်တဲ့အတွက်ရက်လက်တွေကိုလက်မခံဖို့အတိုက်ခံခေါင်းဆောင်ကမဲဟိုဆန်းကတောင်းဆိုနေတာဖြစ်ပါတယ်။ရွေးကောက်ပွဲကျင်းပတဲ့နေ့မှာစစ်တပ်နဲ့တခြားလုံခြုံရေးတပ်သား6သိန်းလောက်ချထားတာပါဝင်နိုင်ငံတလွှားလုံခြုံရေးတွေကိုတင်းတင်းကြပ်ကြပ်ထားရှိတဲ့ကြားကနေအတိုက်ခံတဲ့လက်ရှိအာဏာပါတီတို့ကြားအတန်းဖက်မှုတွေဖြစ်ပွားခဲ့တာပါ။အနာရပါတီကိုထောက်ခံသူနဲ့တိုက်ခိုက်ပါတီထောက်ခံသူတွေကြားဖြစ်ပေါ်တဲ့ဒီကုံးတွေကနေ73ဦးတည်ဆုံးခဲ့ရတယ်လို့ရဲပြစ်ခတ်မှုကြောင့်တည်ဆုံးသူက3ဦးရှိပါတယ်။လက်နက်ကင်ဆောင်နဲ့တိုက်ခိုက်တက်ကြွလှုပ်ရှားသူတဦးကြောင့်တည်ဆုံးရတဲ့ရဲ2ဦးလည်းရှိပါတယ်။လက်ရှိဝန်ကြီးချုပ်ဟာစီနာရဲ့အဓိကပြန်လည်ဖြစ်တဲ့ဝန်ကြီးချုပ်ဟောင်းခါလီဒါဇီယာကတော့အဂတိလိုက်စားမှုနဲ့အကျဉ်းချခံနေရတာဖြစ်ပါတယ်။
ကွန်ဂိုနိုင်ငံမှာအငင်းပွားဝယ်ရာအခြေအနေနဲ့ပြဿနာတွေကြုံခဲ့ရလို့အချိန်ကြိမ်ရွှေဆိုင်ခဲ့ရတဲ့ရွေးကောက်ပွဲကိုတနင်္ဂနွေနေ့ကကျင်းပခဲ့ပြီးတမ်းပေါင်းများစွာသောပြည်သူတွေမဲပေးခဲ့ကြပါတယ်။သမရရွေးကောက်ပွဲမဲပေးတဲ့နေ့မှာလဲရှုပ်ထွေးမှုတွေအငင်းပွားဝယ်ရာတွေနဲ့ကြုံခဲ့ရတာကြောင့်မဲလာပေးကြတဲ့တန်း40သောပြည်သူတွေဟာဒေါသထွက်ခဲ့ကြတယ်လို့ဆိုပါတယ်။ကွန်ဂိုနိုင်ငံရဲ့ဒီရွေးကောက်ပွဲဟာနှစ်ပေါင်း60နီးပါးအတွင်းငင်းညမ်းစွာအသွင်ကူးပြောင်းရေးအတွက်ပထမဆုံးလုပ်တဲ့သမိုင်းဝင်ရွေးကောက်ပွဲဖြစ်ပါတယ်ရွေးကောက်ပွဲမှာမငြိမ်သက်မှုတွေကြုံလာရနိုင်တယ်လို့စောင့်ကြည့်သူတွေခန့်မှန်းခဲ့တဲ့အတိုင်းတနင်္ဂနွေနေ့ရွေးကောက်ပွဲမှာဆန္ဒပြဆန့်ကျင်မှုတွေနဲ့လည်းကြုံခဲ့ရပါတယ်မြို့တော်ခင်ရှာဆာကမဲယုံတွေမှာတော့မဲပေးရတဲ့စနစ်ကကြန့်ကြာနေတာကြောင့်ယာပေါင်းများစွာသောမဲဆန္ဒရှင်တွေဒေါသဖြစ်ခဲ့ကြပြီးရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနှုတ်ထွက်ပေးဖို့ဆန္ဒပြတောင်းဆိုပါတယ်ညနေနေဝင်ချိန်မဲယုံပေးရတော့မယ့်အချိန်ထိမဲမပေးရသေးပဲကြံနေသူတွေကတန်းစီဆောင်ဆိုင်နေကြတာတွေ့ရပါတယ်ဒီရွေးကောက်ပွဲကိုငွေကုန်ကြေးကြခံကျင်းပတဲ့ကွန်ဂိုအစိုးရကတော့နိုင်ငံသားတွေရဲ့ပါဝင်ပတ်သက်မှုပေါ်ရန်လိုတဲ့သဘောထားတွေကိုထုတ်ပြန်ပြောဆိုနေပါတယ်နိုင်ငံအရှိဘက်ချမ်းမှာအီဘိုလာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့တဲ့အခြေအနေကြောင့်နောက်ဆုံးအချိန်ကပ်ပြီးလူတစ်သန်းလောက်မဲပေးခွင့်ပိတ်ပင်ခံရပါတယ်
အာဖဂန်နစ္စတန်နိုင်ငံမှာတော့ရှင်းနေတဲ့ချင်းပါမယ်သမရရွေးကောက်ပွဲကို3လရွှေ့ဆိုင်းလိုက်တယ်လို့အာဖဂန်နစ္စတန်ရွေးကောက်ပွဲတာဝန်ခံတွေကပြောကြားခဲ့တဲ့အတွက်ရွေးကောက်ပွဲချင်းပါမယ်ရဟာ2019ဇူလိုင်လ20ဖြစ်သွားပါပြီအခုလိုရွေးကောက်ပွဲရဲ့ရွှေ့ဆိုင်းလိုက်တဲ့အတွက်ရွေးကောက်ပွဲမှာကျင်းပမယ်ဤပညာဆိုင်ရာပြဿနာတွေကိုဖြေရှင်းဖို့အတွက်အချိန်ပိုးပြီးရမှာဖြစ်တယ်လို့ရွေးကောက်ပွဲပိုပြီးကောင်းအောင်အတွက်ပြင်ဆင်ဖို့လိုအပ်တဲ့စိန်ခေါ်မှုတွေကိုကျော်လွှားနိုင်မယ်လို့လက်လက်တဲ့ရွေးကောက်ပွဲကော်မရှင် IEC အကြီးအကဲဂူလာဂျန်အဘလူဘာဒီဆိုင်ကပြော ပါတယ်အရင်ကျင်းပဖို့စီစဉ်ထားတဲ့ဧပြီလ20ရက်နေ့ဟာရာသီဥတုပြင်းထန်တဲ့ဆောင်းလင်းကာလဖြစ်တာမို့လုံခြုံရေးဆိုင်ရာစိန်ခေါ်မှုတွေရှိနေတယ်လို့ငွေကြေးအခက်အခဲတွေရှိပြီးမဲဆင်းစာရွက်စာတမ်းတွေပြင်ဆင်မှုအသေးအပိုးဆောင်မှုပါဝင်မဲပေးဖို့ကိစ္စရပ်တွေအချိန်ကြီးစီစဉ်မှုအခက်အခဲတွေရှိနေတယ်လို့
IC ဥက္ကဋ္ဌကကပူးမှာသတင်းထုတ်တွေကိုရှင်းလင်းပြောကြားခဲ့ပါတယ်နောက်ဆက်လေးခုနှစ်ကစလို့အီရန်နဲ့ဆီးရီးယားနိုင်ငံတွေကအစ်စစ်တွေကြွားတွေကိုပြစ်မှတ်ထားတဲ့အမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်ရဲ့၄ချောင်းတိုက်ခိုက်မှုအတွင်း အရသာ2014ကြောတိဆုံးခဲ့ရတယ်လို့ညွန်ပေါင်းတပ်ဖွဲ့ကအတည်ပြုပြောဆိုပါတယ်အဲ့ဒီအရွတ်ဟာ2014ဩဂုတ်လနဲ့2017နိုဝင်ဘာလကြားလေ့လာထားတဲ့စစ်တမ်းဖြစ်ပါတယ်အခုလိုအရသားတွေတိဆုံးမှုဟာမရွယ်ပဲဖြစ်ခဲ့ရတာလို့ညွန်ပေါင်းအဖွဲ့ကပြောပါတယ်2014ဩဂုတ်နဲ့2017နိုဝင်ဘာကြားမှာညွန်ပေါင်းတပ်ဖွဲ့ကလေချောင်းတိုက်ခိုက်မှုပေါင်း3000တထောင်ကျော်လုပ်ခဲ့တယ်လို့ဆိုပါတယ်အမ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိဘိုင်းဒိုမီတာ32 kHz 9335ဘိုင်းဒိုမီတာ40 kHz 9839ဘိုင်းဒိုမီတာ48 kHz 6153ညဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တာကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ကိုရီးယားနိုင်ငံခေါင်းဆောင်တွေကြား2018ခုနှစ်ထဲမှာထိတွေ့ဆက်ဆံမှုတွေလုပ်ခဲ့တယ်လို့ပဲလာမယ့်နှစ်တမှာလည်းငင်းချင်းဆွေးနွေးပွဲတွေတိုးမြင့်ကျင်းပသွားဖို့မြောက်ကိုရီးယားခေါင်းဆောင်ကင်ချွန်အုံးကတောင်ကိုရီးယားသမ္မတမွန်ဂျီအင်စီကိုတနင်္လာနေ့ကစာတစောင်ပေးပို့တယ်လို့တောင်ကိုရီးယားသမ္မတရုံးကပြောပါတယ်မြောက်ကိုရီးယားမျိုးတော်ပြင်ပမှာစက်တမလကနောက်ဆုံးကျင်းပတဲ့နိုင်ငံခေါင်းဆောင်ထိပ်သီးစည်းဝေးမှာမြောက်ကိုရီးယားခေါင်းဆောင်ကတိပေးခဲ့တယ်လို့တောင်ကိုရီးယားနိုင်ငံဆိုးမျိုးတော်ကိုဒီဇင်ဘာမှာလကုန်မှာလာဖို့စီစဉ်ပေးမဲ့မဖြစ်မြောက်တဲ့အတွက်စိတ်မကောင်းကြောင်းလည်းဆာမှာဖော်ပြထားပါတယ်ဒါပေမဲ့ကင်းမြစာအပြည့်စုံကတော့တောင်ကိုရီးယားသမ္မတရုံးကထုတ်မပြောပါဘူး2018ထဲမှာကိုရီးယားခေါင်းဆောင်နှစ်ဦးကြားထိပ်သီးဆွေးနွေးပွဲ၃ရက်ကျင်းပခဲ့ပြီးစီးပွားရေးပူးပေါင်းဆောင်ရွက်မှုကိုအခအားလျောက်စွာလုပ်ဖို့သဘောတူတဲ့အပြင်ဒီလိုလှုပ်ဆောင်ဖို့နိုင်ငံတကာအရေးယူမှုတွေအဆုံးသတ်ရေးအတွက်ညွှန်းလင်းကြောင်းလည်းပြောခဲ့ကြတာပါဒါပြင်နိုင်ငံနယ်စပ်ဒေသတချို့အဆောင်ဆက်တပ်စခန်းတချို့ဖယ်ရှားရေးနယ်စပ်ပန်းမချန်းရွာလေးကလက်နက်တွေမြေမြုပ်မိုင်းတွေရှင်းလင်းရေးပေါဝင်တမျိုးကြဆေးချင်းချမှုတွေလျှော့ချဖို့လည်းလုပ်ခဲ့ပါတယ်မြောက်ကိုရီးယားကောင်ဆောင်ကင်းမြစ်စာထဲမှာသူတော်2019မှာတောင်ကိုရီးယားသမ္မတမွန်နဲ့မကြာမကြာတွေ့ဆုံမှုဆန္ဒရှိတယ်လို့ဒေတာရင်းငင်းချန်တာဝါပြောရင်းနဲ့ကိုရီးယားကျွမ်းဆွယ်ဒေတာနျူကလ িয়ার ကင်းစင်ရေးဆိုင်ရာကိစ္စရပ်တွေဆွေးနွေးလိုတယ်လို့ဖော်ပြထားပါတယ်။မြောက်ကိုရီးယားနိုင်ငံမှာနိုင်ငံရဲ့မူဝါဒဆိုင်ရာဆုံးဖြတ်ချက်နဲ့ရည်ရွယ်ချက်တွေကိုချိန်ညှိနေရှိတဲ့ကောင်ဆောင်ကင်းမြစ်နှစ်တည်းမင်းကိုမချိန်ညှိခင်အခုလိုတောင်ကိုရီးယားသမ္မတစီကင်းကစာရေးခဲ့တာမှာ2018နှစ်တည်းမင်းကလုံးကကင်းကအမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတွေနဲ့တန်တမာရေးစတင်မှုပြောကြားခဲ့တဲ့နောက်တောင်ကိုရီးယားသမ္မတမွန်နဲ့ဆုံးခဲ့တယ်လို့ဂျူနာထဲမှာတော့အမေရိကန်သမ္မတဒေါနယ်ထရမ့်နဲ့ပါတမိုင်းတွင်ထိပ်သီးဆွေးနွေးပွဲကိုကျင်းပနိုင်ခဲ့တာဖြစ်ပါတယ်
။အင်ဒိုနီးရှားသမ္မတရွေးကောက်ပွဲဝင်ပြိုင်မဲ့သူတွေအနေနဲ့အစ္စလမ်ကုရ်အန်ကျမ်းစာနဲ့ပတ်သက်ပြီးအစစ်ဆေးခံကြဖို့ဆိုတဲ့အင်ဒိုနီးရှားနိုင်ငံအာချေးပြည်နယ်ဘာသာရေးဆရာတွေရဲ့တိုက်တွန်းချက်ဟာလူမျိုးရေးညီညွတ်မှုကိုထိခိုက်စေတယ်လို့အစ္စလမ်ဘာသာရေးကျွမ်းကျင်သူတွေကအပြင်းထန်ဝေဖန်လိုက်ကြပါတယ်။လာမယ့်2019ဧပြီလအင်ဒိုနီးရှားရွေးကောက်ပွဲကိုဝင်ပြိုင်ရမယ့်လက်ရှိသမ္မတဂျိုကိုဝီဒိုဒိုနဲ့အတိုက်ခံပရာဘူဝိုတို့အနေနဲ့အာချေးပြည်နယ်မှာဇန်နဝါရီ15ရက်နေ့ကျင်းပမဲ့ကိုရန်ကျမ်းစာအာဂုံဆောင်ပွဲမှာလာရောက်အစစ်ဆေးခံကြဖို့အာချေးမှာရှိတဲ့အစ္စလမ်ဘာသာရေးကောင်စီတစ်ခုကပြီးခဲ့တဲ့စနေနေ့ကဖိတ်ကြားစာပေးပို့ခဲ့တာပါအာချေးပြည်နယ်မှာတော့ဒေသဆိုင်ရာရွေးကောက်ပွဲတွေဝင်ပြိုင်ဖို့ဆိုရင်ကိုရန်ကျမ်းစာနဲ့ပတ်သက်ပြီးအစစ်ဆေးခံကြရပါတယ်ဂျကာတာမှာရှိတဲ့ဟီဒါယာတူလာအစ္စလမ်တက္ကသိုလ်ကပညာရှင်ဒေါက်တာကိုမာရူဒင်းကတော့ကိုရန်ကျမ်းစာဆောင်မွေးဝဲဟာလိုအပ်ချက်တခုမဟုတ်တယ်လို့ဘာသာရေးအတွက်အရေးကြီးတယ်လို့ယူဆတာဟာလည်းပုံကြီးချက်မှုတစ်ခုသာဖြစ်တယ်လို့ဆိုပါတယ်။အင်ဒိုနီးရှားမှာရှိတဲ့အကြီးဆုံးမွတ်စလင်ဘာသာရေးအဖွဲ့အစည်းတစ်ခုရဲ့တာဝန်ရှိပုဂ္ဂိုလ်ဒေါက်တာရူမာဒီကတော့ကိုရန်ကျမ်းစာစစ်ဆေးပွဲဟာဘာသာရေးကိုနိုင်ငံရေးအတွက်အသုံးချမှုတစ်ခုသာဖြစ်တယ်လို့ဆိုပါတယ်
။တရုတ်နဲ့အမေရိကန်နိုင်ငံကြားကုန်သွယ်ရေးစစ်ပွဲမှာအဓိကထားပြောနေရတဲ့ ညပညာအခြေပြုပစ္စည်းမူပိုင်ခွင့်ဆိုင်ရာပြဿနာတွေကိုကျန်းကျော်ရေးလက်တည့်နေကစားပြီးတရုတ်နိုင်ငံရဲ့အမြင့်ဆုံးတရားရုံးမှာကျမ်းစာဆစ်ဆဲတော်မှာဖြစ်ကြောင်းတရုတ်အစိုးရကကြေညာလိုက်ပါတယ်။စီးပွားရေးအင်အားကြီးနိုင်ငံခြားကုန်သွယ်ရေးမှာအခြေတင်ဖြစ်ရကနေအမေရိကန်ဒေါ်လာဘီလီယံ300ကျော်ဖို့အပြန်အလှန်ခုံတိုးကောက်နေရကနေဒီဇင်ဘာတရနေ့ရောက်မှာဂျပန်ကိုယ်စားလက်ထက်ခုံတိုးမကော ောင်ခိုင်တယ်လို့အမေရိကန်နဲ့ EU ဥရောပသမဂ္ဂလူကဝေဖန်နေကြတာပါအခုလိုညာနာပစ္စည်းမူပိုင်းဝင်ဆိုင်ရအမှုတွေကို2009ကစပြီးတရုတ်အထက်တရားရုံးမှာစတင်ကြားနာစစ်ဆေးတော်မှာဖြစ်ကြောင်းတရားရေးဌာနဒုတိယအကြီးအကဲဆင်းရဲနေပြောကြားချက်ကိုတရုတ်အစိုးရဆင်ဝါသတင်းမှာဖော်ပြထားပါတယ်အရင်ဆုံးကတော့ဒီအမှုမျိုးကိုခင်အဆင့်အစင်းနဲ့တရားရုံးတွေမှာကြားနာခဲ့တာဖြစ်ပါတယ်။အခုလိုလှုပ်ဆောင်မှုကတရားရေးဆိုင်ရာရှောက်ထားချက်တွေတတ်မှတ်ရှိလာစေမယ့်ပြင်တရားရုံးကြားနာစစ်ဆေးမှုထိရောက်ပြီးအရေးသွေးကောင်းမွန်တိုးတက်မယ်လို့လည်းပြောပါတယ်
။အင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာရှိတဲ့အာဂွန်မီးတောင်ဟာတလင်းငွေနေကပေါက်ကွဲပြီးမီးခိုးလုံးတွေထွက်လာတယ်လို့မီးတောင်တဝိုက်ကျေးရွာတွေအထိချော်ရည်တွေစီးဆင်းလာတာကြောင့်မီးတောင်တဝိုက်ကိုမသွားကြဖို့နိုင်ငံသားခီးသွားဧည့်သည်တွေကိုရောဒေသခံတွေကိုပါဒေသအာဏာပိုင်တွေကတတိပေးထားကြပါတယ်။နိုင်ငံသားခီးတဲ့ဒီအဓိကတဲခုတဲ့ကုတာဒေသကနေ44မိုင်အကွာမှာအဲ့ဒီမီးတောင်ရှိတာပါအခုတစ်ခေါက်မတိုင်ခင်အာဂွန်မီးတောင်နောက်ဆုံးပေါက်ကွဲခဲ့တာကတော့1963ခုနှစ်ကဖြစ်ပြီးလူပေါင်း1600လောက်သေဆုံးခဲ့ရပါတယ
်တနင်္လာနေ့နဲ့ခင်တဲ့အစီအစဉ်ကိုဒေါက်ခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ကတင်ဆက်ခဲ့တာပါရှင်2018ခုနှစ်ကုန်လို့2019ကူပြောင်းမဲ့နှစ်တစ်ကူအချိန်အခါသမယ VOE ပြည်သက်တွေအားလုံးရှင်လန်းချမ်းမြေကြပါစေလို့ဝိုင်းတော်သူဝိုင်းတော်သားအားလုံးကလည်းဆုမွန်ကောင်းတောင်းပါရရှင်အခုတော့ကျမတို့ဒီနှစ်တစ်ကူအချိန်ကိုစင်နွှဲဖို့ပြင်ဆင်နေကြပုံတွေကိုတင်ပြမှာပါ American ပြည်ထောင်စုတပွင့်မှာတော့နှစ်တစ်ကူအချိန်ကိုပြင်ဆင်နေတဲ့မြို့ကြီး10မြို့ထဲမှာမြန်မာမိသားစုတွေအများဆုံးနေထိုင်တဲ့နယူးယောက်မိုင်အမီဆန်ဖရန်စစ္စကိုစတဲ့မြို့တွေပါဝင်ပါတယ်။ဒီနှစ်တစ်ကူကြိုဆိုပွဲမှာမြန်မာမိသားစုတွေလည်းပါဝင်ဖို့ဘလို့ပြင်ဆင်နေကြသလဲဆိုတာကိုတော့ဆက်ပြီးနားဆင်ပါရှင်။အမေရိကန်ပြည်ထောင်စုအနေနဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြုံထားရပေမဲ့လည်းအခုလိုနှစ်တစ်ကူကြိုဆိုပွဲတွေအတွက်အထိခိုက်မခံဘဲလူပေါင်းတန်းနဲ့ချီပါဝင်ဆင်နွှဲဖို့လုံခြုံရေးအရာအထူးပြင်ဆင်ထားပါတယ်။1900ခုနှစ်ခရဲကစတင်ပြီးနှစ်ပေါင်း100ကျော်အစဉ်လာမပြတ်နှစ်စဉ်ကျင်းပလာတဲ့နယူးယောက်မြို့လေကောင် Times Square မှာဆိုရင်ကမ္ဘာလှည့်ခီးတဲ့တသန်းလောက်ပါဝင်ဆင်နွှဲမဲ့နှစ်တစ်ကူအကျိုးပွဲအတွက်လုံခြုံရေးအပြည့်ချထားကြောင်းနယူးယောက်မြို့ကမြန်မာနယ်ပွားကိုဝင်းဆိုင်က VOA ကိုပြောပါတယ
်မြို့လေကောင် Times Square လို့နေရာမျိုးငိုတဲ့ရမှာအရန်စီကားတဲ့နေရာလေးတွေလူတွေကတိုးမပေါအောင်စီကားတဲ့တရားကြီးအဲနယူးယောက်မြို့ရဲ့ Christmas တပင်ရှိတဲ့လောကဖလားစင်လာလမ်း90အထိကိုတောက်လျှောက်ကိုလူတွေကတော့မပေါ့ဘူးအဲ့ဒါကအစိုးရပိုင်းတရားတွေပေါ့အခုရက်ဆိုရင်တော့ပိုဆိုးတာပေါ့အလုံးကြုံရေးအရာဆိုရင်လည်း CCTV ကင်မရာတွေအကုန်လုံးတပ်ဆင်ထားတာတွေရှိတယ်ဟိုအခုဒီ Times Square လို့နေရာမျိုးကြောင့်ကဘာလဲလीဥရောပသားတွေရောတင်းလုံးအရန်စီကားတဲ့နေရာဆိုတော့ခလိုင်းလဲလုံခြုံရေးရောတရားလောက်တာပါတယ်အနည်းငယ်နှစ်ဆိုရင်လူတွေကအဲ့52လမ်းလို့ Times Square လို့နေရာမျိုးမှာနေပြီးတော့ဒီဟိုဒါ digital ကနိုင်ရနေမှာဒီကျက်ပုတ်တွေကြီးပဲအဲ့တော့အရာလီမှာသူတို့လုံညုံရရပ်ဝဲကအကုန်လုံးစီစီတင်မဲ့ဟောအနေငန်းကွေးတွေအရသာလောက်တာတော့အားလုံးစိတ်ချရပါတယ
်ကိုဝင်းဆိုင်လို့ရော Times Square သွားကြမလားရှင
်အဲ့လိုနေရာမျိုးကြလူသားစီလို့ကျွန်တော်ကသွားတို့ကျွန်တော်ကိုယ့်အကူအိမ်မှာပဲဘယ်လိုပဲဘာဘီကျူးတွေပါလေလို့ပြီးတော့နှစ်စကူဂျူကြတာပေါ့လေအဲအရာလီ TV ကြည့်ပြီးတော့နှစ်စရောက်မဲ့အချိန်လေးကိုကောင့်တောင်းယူပြီးတော့အဲအိမ်မှာအစားကြတော့ကြနဲ့ပြောပါပါဒီလိုပဲဖြတ်သန်းကြတာပါပဲ
နှစ်တစ်ကူကြိုကျင်းပမဲ့အစီကားဆုံးမြို့ကြီး10မြို့ထဲမှာပါဝင်တဲ့အမေရိကန်ပြည်ထောင်စုအရှေ့တောင်ဘက်ချမ်းဖလော်ရီဒါပြည်နယ်ကမိုင်ယာမီမြို့မှာလည်းဒီနှစ်ထူးခြားချက်အဖြစ်ပြည်နယ်ရဲ့တင်ကေတာလိမ္မော်ရောင်အထိမ့်မှတ်ဘောလုံးပုံစံပြုလုပ်ပြီးနှစ်ဟောင်းကုံနှစ်တစ်ကူဖို့မိနစ်ပိုင်းအလိုချိန်ကြိုက်ပြီးပွဲလာပရိသတ်တွေဝိုင်းဝန်းအော်ဟစ်ရေတွက်ဖို့ပြင်ဆင်ထားကြောင်းမိုင်ယာမီမြို့ကမြန်မာနယ်ပွားမဟန်စုရင်ကပြောပါတယ်
မိုင်အမီမှာတော့အများနဲ့နှစ်တိုင်းလုပ်ဖြစ်တဲ့နေရာကတော့အထင်ကြီးရနေရာကတော့ဒီ base site လို့ခေါ်တဲ့ base from park ပေါ့နော်အဲ့ဒီမှာတော့အများနဲ့နှစ်တိုင်းလို့ပါတော့ countdown လုပ်ဖြစ်ပါတယ်ဆုလဲလွန်ခဲ့တဲ့၄နှစ်လောက်ကတော့တစ်နှစ်ကျုံမှုပါတယ်မှာဒ ဒီနေ့ကတော့သူတို့ကတော့ထူးထူးခြားခြားအနေနဲ့ဟိုဖလော်ရီဒါရဲ့လိုကိုဖြစ်တဲ့ဒီအော်ရင်းပေါ့သူတို့ကတော့ခေါ်တာတော့ဘစ်အော်ရင်းလို့ခေါ်တာပေါ့နော်အဲ့အော်ရင်းဆိုင်ပုံစံမျိုးကြီးကိုသူတို့ကကောင်တောင်းအနေနဲ့ဒီနေ့မှာလုပ်ဖို့ကိုစီစဉ်ထားပါတယ်မိုင်အမီရဲ့ထုံးစံရပါလိမ့်ပုံမှန်လေးပဲဖြစ်ပါတယ်ညာဘက်ဆိုရင်တော့အခုစံပီတီဂရီနဲ့80ဒီဂရီကြားထဲမှာတော့ရှိပါတယ်မ
American Pinosu, Maryland, Dinemani, Tine, Goin, Trigale, Natasaku, Kuni, Kupiame, Niteku, Josugu, Nema Midazuri, Pinsin, Nijabongo, Kulu, Piavare.
On General Dima Midazuli, she won a thing in Taiwan Midazuli, she did. She would have done a look at Kajaba, the Nijini, a new like you did. ตังเงินนี่เองทีนี้ก็ที่มาลูกเดี๋ยวเราเนี่ยน้องเต๋อมาเปล่าลูกเดี๋ยวลูกเด็กก็จะมีด้านสุดเดียวที่เอาเดมิวเตอร์เองเดมิวเนี่ยฟาดเอาดีอยู่แล้วเลยอยู่แล้วจะดูสุดฟาดเอาจ้าเลยโอ้เปล่าจ้าสุดจ้าเลยว่าเชียวน้องมีเลยเลยแล้วปีเลยปีเด็กก็จะเนี่ยเด็กกูเลยเชียวเด็กขาจ้าเราจันนโรสุดดาวน์จ้าเลยได้มาว่าแฮปปี้นิวเยียร์โอจ้าเลยอะไรเช่นมาแบบประมาณปีเนี่ยมาดีประมาณปีลูกจีเนี่ยดีมูสิจ้าสิบาทสิบสุดละต้องสุ
ဒီကနေ့ကျွန်တော်မြင့်တကူကူကြောင်းမှုကျွန်တော်လောက်ထားကြပါတယ်ခင်ဗျအမေရိကန်ပြည်ထောင်စုမှာ2019နှစ်တက်ကိုကြိုးစိုးမဲ့နှစ်တက်ကိုပွဲကိုအစီကားဆုံးဖြစ်အောင်စီစဉ်ထားတဲ့ထိတ်ဆုံးဆယ်မျိုးကတော့ Dallas, San Francisco, Chicago, Orlando, Denver, Los Angeles, Miami, Las Vegas နဲ့ New York တို့ဖြစ်ပါတယ်ရှင် နေ့လာနေတဲ့ခင်ဗျားတို့မြန်မာပိုင်းအစီအစဉ်ကိုဝါရှင်တန်ဒီစီကနေတိုက်ရိုက်တင်ဆက်နေပါတယ်အခုထုတ်လွှင့်မဲ့မြန်မာရေးရာဆွေးနွေးကမ်းမှာလဲနှစ်ကုန်အထူးအစီအစဉ်ဖြစ်2019နှစ်ကျူသုံးသက်ချက်ကိုနားဆင်ကြရမှာပါ2019နှစ်တက်မှာမြန်မာနိုင်ငံအနေနဲ့အကောင်းဆုံးမျှော်လင့်နိုင်တာတွေတတိထားတင်တာတွေစတာတွေကို ISP မဟာဗျူဟာနဲ့မူဝါဒလေးလာရေးအဖွဲ့ပြင်ပဆက်ဆံရေးဒါရိုက်တာဦးအောင်သူငင်း မြမရေးလေးလာသူဒေါက်တာရံမျိုးသိန်းတို့နဲ့ကိုကျော်ကျော်သိန်းကနေရန်ကုန် VOA Studio
မှာတုံသက်ဆွေးနွေးထားပါတယ်ရှင်။ဒီပြည်သက်တွေအားလုံးသိကြပါခင်ဗျာ။တို့ဒါသူဒီစီစဉ်တန်သွင်းနေတဲ့နေ့ရက်ရောက်ရပေါ့။နောက်ရက်ဆိုရင်ဒါ2019ကိုကူးပြောင်းတော့ပါတော့မယ်။
ပေါ်သူနည်းနဲ့ပဲစလိုက်အောင်2019ထဲမှာကျွန်တော်တို့ပထမရက်ကပြောခဲ့တဲ့2019ကအခြေအနေပေါ့လေ2019ကတော့ဘယ်လောက်ထိအပြင်းထန်ထပ်ပြီးတော့ရင်ဆိုင်ရနိုင်ခြင်းရှိပါလဲဟုတ်ကဲ့နိုင်ငံတကာပြရရကျွန်တော်တို့ဆက်ပြီးတော့ရင်ဆိုင်ရဖို့ရှိပါတယ်ငင်းညာရေးလုပ်ငန်းစဉ်တွေလည်းကျွန်တော်တို့ဆက်ပြီးတော့လှုပ်ဆောင်ရဖို့ရှိပါတယ်ဆိုတော့ဒီနေရာမှာကျွန်တော်တစ်ခုအလေးနက်ပြောချင်တာ
kapal baru baru sonda cama. Ayat no asyik wajib tu cuma cakap terima siapa yang nongsi. Elo jenaru cakap terima ni yang nong jalan ni. Elo si ni tahu sekuat le mana laga jenaru ye siapa yang pun jual tu cuma tapi lo jazia jangsi ni lo sonda jalan. Nada kata lo di negara gaya siapa yang sonda jadi siapa. Si lamen ni tahu sekuat mas siapa yang jam ni lo mana. Baru jauh le sura. บ่าจ้องแล้วสุดแล้วคาจ้ะรอเจนเราตะยุ่งเนี่ยดิอเมริกันจ้าเนี่ยมากงทัวร์เยซิปวยขึ้นเลยเออแล้วจ้าเนี่ยมาเย็นนี้ยุ่งหนันเนี่ยสุดเลยอ่ะยงจีเสร็จชามุเต็งนี่สิเออแล้วถ้าจ้องไม่รู้เว้ยณท่องสักกูมาซีวายีจ้าไม่รู้มานาจ้าบาเลยสออะล่ะเปิ้นมาตะชู่นี่ส่งตาจ้าเลยเจนเราใส่ปูยีตีหนันเนี่ยโหซ่าเจนเราเกสลาวซ่าตะบัวดังเว้ยตะบัวดังเว้ยยีซีจ้าอูมั้ยรู้มานาได้เกษาเลยสิบาเลยสอไอ้หลอไอ้หลอนี่ท
ပန်ရောကျွန်တော်တို့မြူဆန်ငွေကြေးရမုံငွေဖွဲ့ IMF ကသုံးသက်ချက်ကရခိုင်အရေးကြီးဟလာကြီးသွားလုပ်ငန်းကဏ္ဍကနေစပြီးတော့ပေါ့နော်ရင်းနှီးမြှုပ်နှံသူတွေရဲ့ယုံကြည်မှုကိုထိခိုက်စေတဲ့အထိကိုရခိုင်အရေးကြီးကြီးဖြစ်အဲ့ဒါကဒီအားကိုမဖြစ်ရှင်းပင်းနေတော့ရင်းနှီးမြှုပ်နှံမှုတွေရင်းနှီးမြှုပ်နှံသူတွေရဲ့ယုံကြည်မှု Now the car, the Chigo Lungan Kana. Also, Kamarwanga, to the Nonanga Chigo Yoga, Loma was out to Jaguar. So you can't eat a living, also Kurema, a DJ and who said Pishina Makisa, Chenima, I will go on to
Yamati. I don't know me, I don't know Solujanabo, Suyao, General Hutto, Bayobo, not the Nanganaga, Taiwane, Natosa Kurema, not Tita Pubio, not Chejanene. ที่ด้วยนายมูลูอะเดลูเมียนเนี่ยเนาะบ่ล่ะแม่นเนี่ยมาบ่เลยอุ้มมาดีกุลธรรมกะอถุรีญีลากันเยเนาะอถุรีมูวาระเยียดีเมงกงเปียวได้เนี่ยมาเนาะနိုင်ငံတော်တမနာပဲဖြစ်ဖြစ်เนาะဓမ္မဘုရားနိုင်ငံတော်အတိုင်းအတာပုဂ္ဂိုလ်ပဲဖြစ်ဖြစ်เนาะတက်ရောက်ပြီးတော့ပြောဖို့လိုအပ်တယ်လို့မြင်တယ်နောက်ပြီးတော့အထူးသဖြင့်ပေါ့လေဒီလာမဲနေ့အတွင်းမှာနိုင်ငံတကာမှာလှုပ်တဲ့ဟာလာဒေတာတွေနဲ့ဖြစ် เนาะนอกจากนักงานตะกาเนี่ยอตันกูหน้าท่องနိုင်มั้ยงาไอ้ปုံมาเปลี่ยนပြီးတော့ซื้อနေနိုင်มั้ยสู้ยินดาปูก้าวมั้ยလို့ကျွန်တော်မြင်တယ်နောက်ပြီးတော့ဒါမဲ့နေ့အတွင်းမှာပြင်ဆင်သင့်တာကဒီလွတ်တော်ထဲမှာရှိတယ်เนาะနိုင်ငံတကာဆက်ဆံရေးဆိုင်ရာကော်မတီတွေအနေနဲ့เนาะပို့ပြီးတော့အလုပ်လုပ်ဖို့လိုအပ်တယ်လို့မြင်တယ်เนาะအထူးသဖြင့်တော့ဥမာလုံခြုံရေးကောင်စီနဲ့ပတ်သက်ပြီးပဲဖြစ်ဖြစ ဒီရခိုင်အရေးပါဝင်ပေါ့နိုင်ငံတကာရဲ့ဖိအားတွေကိုကျွန်တော်တို့ရှော့ချတဲ့နေရာမှာကျွန်တော်တို့ဟာပထမအဆင့်ပေါ့ဒီအရှိတော်အာရှနိုင်ငံများအဖွဲ့ပေါ့အာဆီယံရဲ့အခမ်းကဏ္ဍကိုကျွန်တော်တို့ဟိုပို့ပြီးတော့ချဲ့ထွင်နိုင်မှုလိုအပ်တယ်လို့ကျွန်တော်မြင်တယ်ဟုတ်လားဥပမာဒီရခိုင်ပြည်နယ်ကျွန်တော်တို့အရေးကိစ္စနဲ့ပတ်သက်ပြီးအစိုးရနဲ့အစိုးရနဲ့တပ်မတော်ရဲ့ဆောင်ရွက်ချ တွေကို2019ထဲမှာစဉ်းစားတဲ့နယ်လို့မြင်တယ်နောက်တစ်ဆင့်ကတော့ဒီအိန္ဒိယကျွန်တော်တို့အိန္ဒိယနိုင်ငံကျွန်တော်တို့ဒီတောင်ကိုရီးယားနိုင်ငံဂျပန်နိုင်ငံဒီနိုင်ငံတွေရဲ့ပူးပေါင်းပါဝင်မှုကိုလည်းပဲနော်ဒီရခိုင်အရေးမှာကိုကျွန်တော်တို့နိုင်ငံရဲ့ဒီလက်ရှိသွားနေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာရောအထက်တွင်းပြီးတော့စဉ်းစားဖို့လိုအပ်တယ်လို့မြင်တယ
်။ဟုတ်ပြီအဲ့ဒီမှာဥပမာဒုတိယဦးချုပ်ရည်ဦးစီးဌာနဆိုတော့ဒီကိစ္စတွေဖြစ်ရှင်းနေတယ်မှာဒုတိယဦးချုပ်ရည်ဦးစီးဌာနရဲ့ခံကဏ္ဍလည်းဒါအတော်ရေးပါတယ်လို့ကျွန်တော်လည်းနားလည်ထားတယ်လေ။ဒုတိယဦးချုပ်ရည်ဦးစီးဌာနကအခုဆိုရင်ခုန2018လောကကျွန်တော်တို့သုံးသပ်ထားသလိုသမရယုံဝန်ကြီးဌာနလည်းအခုပြောမယ်ဆိုတော့အဲ့ဒီရိုက်ခတ်မှုပေါ့အဲ့ဒီအရှိန်ကတော့2019မှာဘလောက်ထိနောက်တော့လူလူနဲ့တိုက်ရိုက်ထိစပ်တဲ့ဌာနဖြစ်နေလို့အဲ့ဒါကိုဘလောက်ထိ2019မှာသုံးသပ်လို့ရမလဲပြောလင်းလို့ရမလဲ
။အရင်တော့ကတော့ပြည်ထဲရဒီကာကွယ်ရေးဦးစီးချုပ်ရဲ့အောက်မှာရှိတာပေါ့။ဆိုတော့အဲ့တော့သူ့ကိုအခုအစိုးရဖွဲ့ရုံဝန်ကြီးအောက်ကိုရွှေ့ပေးလိုက်ရွှေ့ပေးလိုက်တော့ကျွန်တော်ထင်တယ်ဒါကဟိုကောင်းတဲ့အပြောင်းလဲလို့ကျွန်တော်ယူဆတယ်အဲ့တော့ပြောမယ်ဆိုလို့ရှိရင်စစ်ဘက်မှအရဘက်သူပြောင်းသွားတယ်ပေါ့ဆိုတော့ဒါမှမဟုတ်ဆက်လုပ်ရာတွေရှိပါတယ်အဲ့တော့ကျွန်တော်မြင်တာတော့မဟာဗျူဟာတွေလိုတယ်လို့ထင်တယ်ဘာလို့လဲဆိုတော့ဒီအထွေထွေအုပ်ချုပ်ရေးဌာနကိုလည်းဒီမိုကရတိုက်ဇေးရှင်းပေါ့ဒီမိုကရေစီအသွင်ပြောင်းဖို့လိုသေးတယ်လို့ထင်တယ်နောက်တစ်ခါကျတော့ဘိုလ်ချုပ်ကန်မှုလျှော့ချရေးပေါ့ဆိုတော့ဒီကိစ္စတွေဆက်လုပ်ဖို့လိုတယ်လို့ကျွန်တော်ထင်တယ်
ကိုရံမျိုးသွင်းရောအဲ့ဟာကိုအတော်လေးအကောင်းမျှော်တင်တာ
အဲကျွန်တော်ကတော့ဟိုဒါကတော့ခုနပြောလို့ပေါ့အပြောင်းလဲတစ်ခုလို့တော့ကျွန်တော်မြင်တယ်အတိုင်းမဲ့အရေးကြီးတာက2019ထဲမှာနော်ဒီမြို့နယ်နဲ့ခရိုင်အုပ်ချုပ်ရေးနဲ့ပတ်သက်တဲ့ဥပဒေတစ်ခုကိုကျွန်တော်တို့ပြည်တော်စုလွတ်တော်မှာအတိပြုပြဋ္ဌာန်းနိုင်မှုလိုအပ်တယ်လို့မြင်တယ်အဲ့ဒီဥပဒေကနေတဆင့်နော်ဟိုမြို့နယ်နဲ့ခရိုင်အုပ်ချုပ်ရေးမှာပြည်သူကရွေးကောက်တင်မြှောက်တဲ့သူတွေလည်းပဲပါဝင်နိုင်တဲ့ပုံစံမျိုးပေါ့ဘာလို့လဲဆိုတော့ဖွဲ့စည်းပုံအခြေခံဥပဒေပုံမှန် 288 မှာကြတော့သူကခရိုင်ကမြို့နယ်အုပ်ချုပ်ရေးမှာနိုင်ငံဝန်ထမ်းတွေကိုတာဝန်ပေးရမယ်လို့သူကဖော်ပြထားတယ်။အဲ့တော့ဆိုလိုချင်တဲ့သဘောကနိုင်ငံဝန်ထမ်းတွေနဲ့ပဲဆောင်ရွက်ရမယ်လို့ပြောတာမဟုတ်ဘူး။နောက်နိုင်ငံဝန်ထမ်းတွေကဥဆောင်ရမယ်လို့ပြောတာမဟုတ်ဘူး
။2019ခုနှစ်ထဲမှာအစိုးရအနေနဲ့ရောဟာလာတိုင်းပြည်တစ်ခုလုံးအနေနဲ့ရောလူထုအနေနဲ့ရောတတိထားစောင့်ကြည့်တဲ့ကိစ္စတွေများရှိနေသလား။ဘယ်လိုကိစ္စမျိုးတွေတတိထားစောင့်ကြည့်တယ်လဲ။
2020ဆိုရင်အထွေထွေရွေးကောက်ပွဲလာပြီ။အဲ့တော့2019ကအထွေထွေရွေးကောက်ပွဲမတိုင်ခင်တစ်နှစ်ဖြစ်နေတယ်။အဲ့ဒီအခါကျတော့ခုနကကိုအောင်သူငင်းဆွေးနွေးသွားတဲ့အထဲမှာကျွန်တော်တို့ကဒီအထွေထွေဥပဒေဦးစီးဌာနကိုကျွန်တော်တို့ကဒီဟိုကျွန်တော်တို့တက်မတော်ကောက်ဝဲဦးစီးချုပ်ကခန့်အပ်တဲ့ပြည်ထောင်ဝင်ကြီးစီမံခန့်ခွဲမှုအောက်ကနေဟိုဘက်ကျွန်တော်တို့ဒီပြည်အောင်စုအစိုးရအဖွဲ့ရုံဝင်ကြီးဌာနအောက်ကိုပြောင်းနေဆိုပေမဲ့ကျွန်တော်တို့မှာစိုးရိမ်စရာရှိနေတာဘာလဲဆိုတော့ဒီဘိုးချိုးကန်မှုမြင်မာနေတာဟလာအစိုးရထဲမှာရောလွှတ်တော်ထဲမှာရောနောက်အာဏာရပါတီထဲမှာရောဒီဘိုးချိုးကန်မှုမြင်မာနေတာဟာကျွန်တော်တို့တိုင်းပြည်ရဲ့ဒီမိုကရေစီအပြောင်းလဲအတွက်ကိုအင်မတန်မှကြီးမားတဲ့ချင်းချောက်မှုကြီးတစ်ခုလို့မြင်တယ်။အဲ့တော့2019ဟာဟလာ2020ဂျာပြေရေကောက်ဟိုထူထူရေကောက်ပွဲရဲ့အကျိုးနှစ်ဖြစ်တဲ့အခါကျတော့2019ထဲမှာ any kuna pioni de la pocho gamu, ni mani radio. Shocha nai mam la luro, geno tandiashi.
So that man and only say you go when as an old word, geno asinamidaga, the eager and hidden in the machiko, and then eating ninjima, 10 years as an ego to who would have you your အဲ့ဒီမှာတဝဲလေလေဖြစ်ဖြစ်သွားတတ်တယ်ရှိ့ကိုမတွူးနိုင်ဘူးနော်အခုကျွန်တော်တို့2008ကျမှာနောက်ဆုံးရည်ဒီမှာဆိုရင်ရခိုင်ကမှာအစလေးဒီပေါ့နော်လူတန်းမှုတွေဖြစ်တာလူတွေအရမ်းမျိုးတွေဖြစ်တာရှိ့နောက်တစ်ခုကသုံးရောက်ဒီရဲ့ဆုံးအောင်ဆိုတဲ့နေမှာပါလာရေးလူမျိုးရေးစာရည်အပြင်အဲ့ဒီအန်ဒီရဲ့ခါဆိုကျွန်တော်ဘယ်လောက်ဒီတတိထားတယ်လဲဟုတ်ကဲ့ကျွန်တော်တို့ဒီမှာခုနပြောတ
ောက်ပွဲကြီးလာတော့မယ်ပေါ့နော်နောက်တစ်ချိန်မလာခင်မှာ2019ဟာကြိုတင်ပြင်ဆင်မှုအနေနဲ့အရေးပါတဲ့နှစ်ဖြစ်ပါတယ်ဆိုတော့အဲ့ဒီအနေအထားမှာကျွန်တော်ဘာကြီးမြင်နေလဲဆိုတော့မီဒီယာတွေကိုအားကောင်းအောင်ပြန်အားပေးလာတာမျိုးကျွန်တော်မြင်နေပါတယ်နောက်တစ်ခုကကျတော့ဒီမိုကရေစီအခွင့်အရေးပြောရေးဆိုခွင့်လွတ်လပ်ခွင့်ဒါတွေပိုမြင့်လာအောင်ပေးလာမြင်နေပါတယ်အဲ့လိုမှမဟုတ်ဘူးဆိုလို့ရှိရင်အစိုးရကတစ်ဖက်ကအသာစီးယူတယ်ကျန်တဲ့နိုင်ငံရေးလှုပ်ရှားသူတွေရပ်ပဲအဖွဲ့အစည်းတွေကအားမကောင်းမနဲ့ကျွန်တော်2020ကိုဖျက်မယ်ဂိမ်းလည်းဖြစ်ပါ
တယ်ကျွန်တော်2018ထဲဆိုင်တော့ခုနကပြောတဲ့ဒီမိုကရေစီရဝန်းနေရာပူကျဲလာဖို့လိုတယ်မီဒီယာတွေရဲ့လုံခြုံရေးတွေပါပူတိုးလာဖို့လိုတယ်ပေါ့နော်ကျွန်တော်ဒီလိုရေပုံကသုံးတက်လို့ရတော့ဆိုတော့2019ထဲမှာကျွန်တော်တို့အကောင်းဆုံးမျှော်လင့်နိုင်တဲ့အခြေအနေဖြစ်ရတဲ့ကိစ္စတွေဆိုရင်ပေါ့ကျွန်တော်တို့ဘာကိုပြောလို့ရမလဲ
ကျွန်တော်ကတော့ခုနကျွန်တော်မြင်ရကျွန်တော်တို့နိုင်ငံမှာဒီယုံကြည်မှုနဲ့ပတ်သက်တဲ့ပေါ့လေ trust နဲ့ပတ်သက်တဲ့ဟိုစိန်ခေါ်မှုကတော်တော်လေးကြီးမားတယ်လို့မြင်တယ်အဲ့တော့ခုနပြောတဲ့လူမျိုးရေးဘာသာရေးနဲ့ပတ်သက်တဲ့ပြည်ပခါတွေပဲကြည့်ကြည့်လက်ရှိကျွန်တော်တို့နိုင်ငံရဲ့အဓိကပေါ့လေဒီငြိမ်းချမ်းရေးစိန်ခေါ်မှုမှာပဲကြည့်ကြည့်ဒီ trust ပြဿနာကတော်တော်အရေးကြီးတယ်လို့မြင်တယ်အဲ့တော့အဲ့ဒီပြဿနာနဲ့ပတ်သက်ပြီးတော့လုံခဲ့တဲ့လွတ်လပ်ရေးရှာပြီးတဲ့ကာလကနေပြန်ကြည့်တဲ့အခါကျတော့ဒီ trust building ကိုကျွန်တော်တို့ကယုံကြည်မှုတည်ဆောက်တဲ့အပိုင်းကိုပေါ့လေထိထိရော့ရော့ဆောင်ရွက်ခွဲတဲ့အထောက်ထားအင်မတန်မှနေတယ်အဲ့တော့လက်ရှိအခြေအနေမှာကျွန်တော်တို့ဟာဒီယုံကြည်မှုတည်ဆောက်ရေးကိုပေါ့လေဒီအစိုးရလွတ်တော်တက်မတော်တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတိုင်းသားတွေကြားတယ်မကဘူးကျွန်တော်တို့နိုင်ငံထဲမှာရှိတဲ့လူမျိုးပေါင်းစုံအကြားဘာသာပေါင်းစုံအကြားမှာကြီးကြီးမားမားနဲ့ကြဲကြဲပြက်ပြက်တည်ဆောက်လာနိုင်မယ်ဆိုရင်2019ထဲမှာကျွန်တော်တို့အတိုင်းအတာတစ်ခုအထိပေါ့လေပို့ပြီးတော့ကောင်းမွန်တဲ့เนาะဟိုလူအဖွဲ့အစည်းတစ်ခုကိုရလာနိုင်မယ်လို့မြင်တယ်
ဟိုအကောင်းကိုတန်လူရင်းနဲ့မျှော်လင့်ချက်ပါပဲကိုအောင်သူငင်းကရော2019လဲမှာကျွန်တော်တို့ဘာကိုများအကောင်းဆုံးမျှော်လင့်ချက်လဲ
ခုနယုံကြည်ချက်ဆိုတဲ့အားလည်းလဲဆိုင်တာပေါ့နော်ဆိုတော့ကျွန်တော်ကစဉ်းစားကြည့်နေတဲ့အခါကျတော့ကျွန်တော်ဆရာကြီးဒေါက်တာဦးမြင့်ပြောတာတခုသွားသတိရတယ်အဲ့တော့အစိုးရကလည်းပြည်သူကိုယုံကြည်မှုလဲရစေခြင်းလဲ2019လဲမှာလဲကျွန်တော်တို့အကောင်းဆုံးတစ်ခုမြင်နေတယ်ဆိုရင်တော့ငါကြီးကြီးတကောင်လောက်ကြောပြရင်တော့ပိုကောင်းပါတယ်နော်ကုတ်ကန်တဲ့ကငါဖြစ်ပိုကောင်းပါတယ်ဆိုတဲ့အားမျိုးတော့ကျွန်တော်စဉ်းစားမိတယ်ပေါ့
လာလာကရော
အဲ့ဒါတော့လေမပြောတော့စောင့်ကြည့်အောင
်ကိုကိုရမျိုးသိရောငါကြီးကြီးကြော်မိနိုင်မယ်လား
ကျွန်တော်ကတော့ဒီအားကိတ်လိုက်စားမှုဒီတိုက်ဖြတ်ရင်းနဲ့ပတ်သက်ရင်ကျွန်တော်ကတော့ဟိုဆန့်ရင်းနန္နာဖို့ဖို့လိုတယ်လို့ကျွန်တော်မြင်တယ်အဲ့တော့ကိုယ့်ရဲ့လူရင်းတော်မှဘာမှမလုပ်ရဲဘူးဆိုရင်ဟဲ့လားတစ်ဖက်ခြံနေတဲ့လူကိုကိုကဘာလို့လုပ်မလဲအဲ့တော့အဲ့ဒါဆိုရင်တော့အဲ့လိုမှမလုပ်နိုင်ရင်2019ထဲမှာလေအားကိတ်လိုက်စားမှုတိုက်ဖြတ်ရေးကဘာမှဟိုကြီးကြီးမားမားစိတ်လုံရှားစရာဖြစ်လာစရာအကြောင်းမရှိဘူးလို့ကျွန်တော်မြင်တယ်
ဆိုတော့ကျွန်တော်နှစ်ယောက်စလုံးရဲ့တကယ့်ရှင်ထဲမှာရှိနေတဲ့ခံစားချက်နဲ့တကယ့်စိတ်ထဲမှာရှိနေတဲ့အတွေးပေါ့နော်2018ပြီး2019ကိုဝင်တဲ့အချိန်မှာကျွန်တော်တို့အသီးသီးမှာကိုအောင်သူနေမှာပဲဖြစ်ကိုရံမျိုးသိမ်းမှာပဲဖြစ်ဖြစ်ငါတို့ဆက်လုပ်ကြမယ်ဆိုတော့အားနဲ့ဝင်သွားသလားဒါမှမဟုတ်ဆိုတဲ့ဟာမျိုးနဲ့ပဲဝင်သွားလား
ပြောရမယ်ဆိုလို့ရှိရင်တော့2019က2018ပြီးလာတာပေါ့နော်ဆိုကျွန်တော်တို့အတွက်ကတော့စိတ်ဟိုအားရစရာရယ်လို့မမြင်မိဘူးပြနော်ဒါအမှန်တိုင်းပြောတာပါအဲ့တော့2019လဲဟိုကျွန်တော်တို့မျှော်တော့မျှော်လင့်တော့ပါဒါပေမဲ့ဘယ်လောက်ကြီးဖြစ်လာမလဲတော့မသိဘူ
းဒီဆိုတော့ကျွန်တော်တို့အားလုံးမျှော်လင့်ကြတာပေါ့လေကွယ်မိုးသိမ်းရောဘလူ
ကျွန်တော်တို့ဟိုကျွန်တော်လည်းပဲခုနပြောလို့ပေါ့လေဒီ2018 2019ပေါ့လေဒီ2019နဲ့နိုင်ရှင်2018ကလည်းနည်းနည်းလေးပို့ပြီးတော့ဟိုဘယ်လိုပြောမလဲအားရစရာလျော့လာတယ်အဲ့တော့ဒါပေမဲ့ကျွန်တော်မြင်တာတော့ကျွန်တော်ရဲ့ခံယူချက်ကလည်းကျွန်တော်ကအားရစရာတွေရော့လေလေအကျက်တဲတွေများလေလေစိန်ခေါ်မှုတွေများလေလေကျွန်တော်ကတော့ပို့ပြီးအလုပ်လုပ်ရမယ်လို့ကျွန်တော်စဉ်းစားတယ်အဲ့ဒီအတွက်ကြောင့်2019မှာရော2020မှာရောကျွန်တော်တို့အတွက်စိန်ခေါ်မှုတွေကတော့ပို့ပြီးမြင့်တက်လာမယ်လို့ကျွန်တော်မြင်တယ
်အားလုံးစကားတဲ့အတိုင်းပါပဲဒီစုတွေအားလုံးပြည့်ပါစေ
တနင်္လာနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ရဲ့ဒုတိယပိုင်းကိုတော့မကြာခင်မှာနှာစင်ရမှာပါ
VOA
မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါမြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA မြန်မာပိုင်းရဲ့တနင်္လာနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိဆက်လက်တင်ဆက်သွားမှာပါအခုဒုတိယပိုင်းနိုင်ဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်တဲ့အခါမှာတော့
လက်နက်ကင်တိုင်းသားအဖွဲ့ရရဲ့ကြီးညာချက်တွေမှာတော့အချမ်းမြအဖြစ်အဖွဲ့အားလုံးလူလူကတပ်မတော်ရဲ့ထုတ်ပြန်ချက်ကိုကြိုဆိုခဲ့ကြပါတယ်ဒါပေမဲ့
ဒါကတော့တက်မတော်ထုတ်ပြန်ချက်ကငင်းကြဲရေးရှေ့ကိုတိုးနိုင်မဲ့လမ်းစဖြစ်ပါရဲ့လားဆိုတဲ့အကြောင်းဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသက်ချက်အစီအစဉ်မှာနားဆင်ရဖို့ရှိပါတယ်။ဒါအပြင်နှစ်ကုန်အထူးစီစဉ်ဖြစ်2018အတွင်းအမှုပညာနဲ့ဖျော်ဖြေရေးလောကကအကြောင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့နိုင်ငံတကာသတင်းလွှာတင်ဆက်မှာပါ။လူသားတွေရဲ့နေချက်ထွင်မှုဥရုယာတီပြောင်းလဲမှုနဲ့အထူးသဖြင့်တောလိုက်မုတ်ဆိုးတွေကြောင့်ကဘာပေါ်ကတောရိုင်းတရိစံတွေမျိုးတုံးမဲ့အန်ဒီရဲနဲ့တိုးပြီးရင်ဆိုင်နေရပါတယ်ဒီအကြောင်းအပြည့်အစုံကိုတော့ Faith Lepidus ရဲ့သတင်းဆောင်မကိုနန်းလောင်ကပြောပြမှာပါရှင
်အပူပိုင်းဒေသကတစ်ပင်ထိပ်ဖျားတွေကနေအာဖရိကတိုက်ကဆာဗာနာမြက်ခင်းပြင်တွေထိတိုက်အောင်နေထိုင်ကျဆားကြတဲ့တရိစံမျိုးစိတွေဟာတောလိုက်မုတ်ဆိုးတွေနဲ့တောရိုင်းတရိစံမောင်းခိုကူးသူတွေရဲ့အန်ဒီရဲနဲ့ရင်ဆိုင်နေရပါတယ်ချစ်စရာထွေးပိုက်ချင်စရာတရိစံလေးတွေကသာမောင်ခိုတင်ပုတ်ခံရတော့မဟုတ်ပါဘူး။ထောင်တောင်းချီတဲ့ပင့်ကူတွေ၊ဖားတွေ၊တွားတွားသတ္တဝါတွေနဲ့ကြောရုံမဲ့တရိစံတွေဟာလည်းသူတို့ပေါက်ဖွားကျက်စားတဲ့နေရာကနေနှစ်စဉ်တရားမဝင်တင်ပုတ်ချင်ခံနေရတာပါ။ကိုလံဘီယာနိုင်ငံမှာအများဆုံးတရားမဝင်မောင်ခိုတင်ပုတ်ခံရတဲ့သတ္တဝါတွေကတော့ရွှေရောင်အစင်းရှိတဲ့ Golden Poison Dart Frog ဆိုတဲ့ဖားမျိုးဖြစ်ပါတယ်။နေဆက်တွေကိုကောင်းကောင်းမထိန်ချုပ်နိုင်တာနဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့အခောက်ခွန်အရာရှိတွေကိုတင်ရန်ပေးမထားတဲ့အချက်ကလည်းဒေါ်လာဘီလီယံပေါင်းများစွာတန်မှုရှိတဲ့တော်ရိုင်းတရိတ်ဆန်တရားမဝင်တင်ပုံမှုတွေဆက်ပြီးရှင်းတတ်နေစေတဲ့အချက်ပါ။အာဖရိကတိုက်မှာဆိုရင်ကင်ညာနဲ့တန်ဇေးနီးယားနိုင်ငံကလူဝင်မှုကြီးကြပ်ရေးတာဝန်ရှိသူတွေကိုတရားမဝင်တော်ရိုင်းတရိတ်ဆန်ထွက်ကုန်တွေကိုခွဲခြားသိမ်းနိုင်အောင် International Fund for Animal Welfare IFAW လို့ခေါ်တဲ့တော်ရိုင်းတရိတ်ဆန်ပြုစုစောင့်ရှောက်ရေးအပြည်ပြည်ဆိုင်ရာရမုံငွေအဖွဲ့ကနေတင်နာနေပေးပါတယ်။IFAW အဖွဲ့ဒုတိယအကြီးအကဲဖယေကော်ဗီယက်စ်ကဒီလုပ်ငန်းတွေမရနိုင်တဲ့အချက်တချို့ကိုအခုလိုရှင်းပြပါတယ်
။ To say that the border of Kenya and Tanzania is porous is an understatement. It's
Kenya and Tanzania နဲ့ဆက်ကနေတောရိုင်းတရိတ်ဆန်နဲ့စိတ်ဝင်နေတာကိုဖျော့တွက်ထားကြပါတယ်။မဆိုင်ဤဆိုတဲ့တိုင်းရင်းသားတွေကနှစ်နိုင်ငံနဲ့ဆက်တစ်ဖက်တစ်ချက်မှာနေထိုင်နေကြတဲ့အတွက်အဲ့လိုတရားမဝင်မှောင်ခိုတင်ပို့ရဲ့ကိစ္စတွေဖြစ်နိုင်ပါတယ်။အဲ့လူမျိုးစုတွေတော့ကတော့နေဆက်မြင်းဆိုတာစိတ်ကူးရင်ကိစ္စတသက်ဖြစ်ပါတယ်
။ရှင်မြင်းတွေကိုလည်းတော်လိုက်မုံဆိုးတွေရန်ကနေကကွယ်ဖို့လှုပ်ရှားတက်ကြွသူတွေကအပြင်းထန်ကြိုးစားနေပါတယ်။တရိတ်ဆန်တွေကိုတနေရာကနေတနေရာပြောင်းရွှေ့တာသူတို့လှုပ်ရှားသွားလာတာကိုအခြေခံလိုက်တဲ့မိုက်ခရိုချစ်လို့ခေါ်တဲ့ပစ္စည်းလေးတွေသူတို့ကိုယ်ထဲထည့်ပေးတာရှင်မြင်းတွေရဲ့အစွဲတွေကိုဖျက်တဲ့နေလန်တွေဟာရှင်မြင်းတွေကိုကာကွယ်နိုင်ရတဲ့ကင်ညာတာဝန်ရှိသူတွေလုပ်ကိုင်းတဲ့နေတွေပါ။တရိတ်ဆန်ကကွေအရှိန်မြင့်လှုပ်ဆောင်မှုကြောင့်ယူဂန်ဒါနဲ့ရဝန္ဒါနိုင်ငံကဂေါရီလာအာဖရိကလူဝင်ကြီးတွေရဲ့အရေးအတွက်တိုးလာပါတယ်။လူဝင်တွေလာကြည့်တဲ့ကမ္ဘာလေခီတယ်ရီစီကဝင်ငွေဟာရဝန္ဒါနိုင်ငံအတွက်တော့အရေးကြီးတဲ့နိုင်ငံဝင်ငွေဖြစ်ပါတယ်။ဒါပေမဲ့လည်းဆာဖရီဘေးမဲ့တောထဲဝင်ခွင့်လက်မှတ်တွေဈေးမြင့်လာတာကြောင့်အလဲအပတ်လာသူတွေတိတိတသားနေရပါတယ်။ဒါကြောင့်2018ခုနှစ်ဧည့်သည်အလာကျဲတဲ့ဩဂုတ်လမှာလူဝင်တွေကိုအနီးကပ်လာကြည့်တဲ့ဧည့်သည်တွေပြန်ရောက်လာအောင်ဆိုတဲ့မျိုးလင့်ချက်နဲ့လက်မှတ်ဈေးတွေကို30ရာခိုင်နှုန်းလျှော့ပေးခဲ့တာပါ။တခါဥတုရာသီပြောင်းလဲမှုကြောင့်မျိုးတုံးတော့မဲ့အန္တရာယ်နဲ့ရင်ဆိုင်နေရတဲ့ကမ္ဘာတစ်ဝန်းလုံးကတစ်ပင်တွေနဲ့တည်တည်ဝလာတွေကိုလည်းတဘာဝပတ်ဝန်းကျင်အရေးတက်ကြွလှုပ်ရှားသူတွေကစပြီးတော့ကာကွယ်ဖို့ကြိုးစားနေပါပြီ။ဥတုရာသီပြောင်းလဲမှုကတော်ရင်တရိစံတွေအပေါ်ဘလို့တရားမှုရှိတယ်လဲဆိုတာကိုတဘာဝပတ်ဝန်းကျင်ဆိုင်ရာအဖွဲ့တွေကနားလည်သဘောပေါက်အောင်ကြိုးစားနေတယ်လို့ပဲအဲ့ဒီလိုပြောင်းလဲမှုတွေနဲ့အသားကျအောင်ဘလို့နည်းလမ်းတွေနဲ့ဆောင်ရွက်နိုင်မလဲဆိုတာကိုလည်းအထောက်အကူလုပ်ကိုင်နေကြတာဖြစ်ပါရဲ့ရှင်။
နန်းလောင်ပြောပြသွားတာပါခုဆက်လက်ပြီးနားဆင်ရမှာကတော့ဩစတြေးလျနိုင်ငံမှာအစိုးရကနေပြီးတဘာဝပတ်ဝန်းကျင်ဆိုင်ရာဥပဒေတချို့ကိုပြင်ဆင်လိုက်ပြီးတဲ့နောက်နိုင်ငံရဲ့အရှိမြောက်ဖက်ချမ်းကွင်းစ်လန်းပြည်နယ်မှာမိကျောင်းရိုင်းဖမ်းတာမိကျောင်းဥကောက်တာတွေကိုတရားဝင်ခွင့်ပြုလိုက်ပြီးဖြစ်တဲ့အကြောင်းစစ်နီမျိုးက VOA သတင်းတောက် Phil Marcy ရဲ့သတင်းပေးပို့ထားတာကိုကိုညံဝင်းအောင်ကပြောပြမှာပ
ါဩစတြေးလျနိုင်ငံမှာမိကျောင်းဖမ်းသမားတွေကအခုဆိုရင်တရားဝင်လိုင်စင်လျှောက်ပြီးမိကျောင်းရိုင်းဖမ်းတာမိကျောင်းဥကောက်တာကိုလုပ်လို့ရသွားပါပြီအဲဒီကတဆင့်ကိုပိုင်မွေးမြူတာသားဖောက်တာလုပ်ပြီးမိကျောင်းအေကွန်နဲ့အသားကိုပါပြန်ရောင်းစားနိုင်ပါတယ်အကောင်းစားမိကျောင်းအေကွန်တစ်ချက်ဟာဒေါ်လာ900ဝန်းကျင်ပေါက်ပါတယ်ကျောင်းမဲ့ဘွယ်ပင်လယ်မိကျောင်းတွေဟာကမ္ဘာပေါ်မှာအများဆုံးတွေ့ရတဲ့တွားသားသတ္တဝါတွေဖြစ်ပြီး1980ဝန်းကျင်ဩစတြေးလျနိုင်ငံမှာမိကျောင်းကာကွယ်ထိန်းသိမ်းရေးဥပဒေမပြဋ္ဌာန်းခင်တုန်းကမျိုးတုံးလူနီးပါးဖြစ်ခဲ့ရပါတယ်မိကျောင်းအကောင်ကြီးတိတိတသာကြီးကြားဆင်းမသွားရအောင်တော့မိကျောင်းဖမ်းသမားတွေအနေနဲ့စီကံသတ်မှတ်ချက်ကိုအတိအကျလိုက်နာရမယ်လို့ဆိုပါတယ်တစ်နှစ်တာအတွင်းမိကျောင်းဥ9000အများဆုံးကောက်ယူနိုင်တယ်လို့ကွင်းစ်လန်းပြည်နယ်အစိုးရကပြဋ္ဌာန်းထားပါတယ်ရော့ခမ်တန်မြူနာကမိကျောင်းမွေးမြူကံပိုင်တဲ့ဂျွန်လီဗာကတော့မိကျောင်းဥတွေကိုတရားဝင်ကောက်ခွင့်ပေးလိုက်တာကြောင့်ဒေသခံတွေစီးပွားရေးပိုကောင်းလာနိုင်တယ်လို့သုံးသပ်ပါတယ
် Aboriginal communities have got a resource of crocodile legs that they can now sell landowners graziers
ထာနေတိုင်းရင်းသားတွေအခုဆိုရင်မိကျောင်းဥလိုက်ကောက်ပြီးပြန်ရောင်းစားနိုင်မဲ့ဝင်ငွေရလန်းတစ်ခုပေါ်လာပါတယ်။ဒီပိုင်ရှင်စကြက်ပိုင်ရှင်အများစုကတော့ဒီမိကျောင်းတွေဟာသူတို့မွေးထားတဲ့နွားပေါက်စ၊မြင်းပေါက်စတွေကိုလာစားတဲ့အန်တရယ်ကောင်တွေလို့သာအရင်ကမြင်ထားကြပေမဲ့အခုတော့စီးပွားရေးမဲ့လုံးတွေကြောင့်မိကျောင်းမွေးတဲ့အလုပ်ကိုလှုပ်လာကြပါပြီ
။ဩစတြေးလျနိုင်ငံဒါဝင်မြို့မှာရှိတဲ့နိုင်ငံတကာတောရိုင်းတိရစ္ဆာန်သုတေသနအဖွဲ့ရဲ့သိပ္ပံပညာရှင်ชาลีมานูลิสကတော့မိเจ้าမုတ်ဆိုးတွေကိုဥကောက်ခွင့်ပေးလိုက်တာကမိเจ้าအကောင်ကြီးထိန်းသိမ်းရေးမှာအထောက်အကူဖြစ်စေလိမ့်မယ်လို့ဆိုပါတယ
် In every case where there was a crocodile egg harvest the populations in those countries had increased substantially it's not just
မိเจ้าတွေကိုသွားကောက်လိုက်တိုင်းအဲ့ဒီ data မှာမိเจ้าအကောင်ကြီးသိရတာတိုးလာတာတွေ့ရပါတယ်ဒီလိုဥကောက်တာကစီးပွားရေးရည်ရွယ်ချက်တစ်ခုရဲ့အတွက်ဒီမကပါဘူးဆိုရအတွက်လည်းကြိုးရှိသေးပါတယ်ဒါကမိเจ้าမွေးမြူရေးလုပ်လာအောင်နှလုံးပေးတာမဟုတ်ပဲဒီကြောင့်ထိန်းသိမ်းရေးအတွက်ပါအကောင်းဆုံးနည်းလမ်းဖြစ်ပြီးသူ့ဖွဲ့စည်းအတွက်လည်းအကျိုးများစေပါတယ်
။ဩစတြေးလျနိုင်ငံမြောက်ပိုင်းမှာရှိတဲ့ Northern Territory မှာတော့1980ကတည်းကမိကျောင်းဥကောက်တာကိုတရားဝင်ခွင့်ပြုခဲ့တာပါ။ Queensland ပြည်နယ်မှာတော့တောရိုင်းဒေသရောင်းဝယ်မှုစီမံကိန်းလုံဆောင်မှုတွေကိုဗဟိုအစိုးရကအသေးချာစစ်ဆေးပြီးနောက်အခုကျမှမိကျောင်းဖမ်းတာဥကောက်တာတွေကိုခွင့်ပြုလိုက်တာပါ။1940 50နဲ့60ခုနှစ်ဝန်းကျင်တွေတုန်းကဩစတြေးလျနိုင်ငံမြောက်ပိုင်းမှာပင်လယ်မိကျောင်းတွေကိုအကြီးအကျယ်ဖမ်းခဲ့ကြပါတယ်။အရွယ်ရောက်ပြီးမိကျောင်းအထီးတစ်ကောင်ဟာပြင်းပြအဖြစ်9မီတာအရှည်ရှိပြီး250ကီလိုဂရမ်အလေးချိန်ရှိပါတယ်။မိကျောင်းဖမ်းဆီးမှုကို1980နောက်ပိုင်းဥပဒေနဲ့တားမြစ်ခဲ့ပြီးလက်ရှိအဖြစ်ဩစတြေးလျနိုင်ငံမှာမိကျောင်းအကောင်ကြီးတသိန်းနဲ့နှစ်သိန်းကြားဝန်းကျင်မှာရှိပါတယ်ခင်ဗျာ။
ရှိနေခဲ့လောင်းမဲဇန်နဝါရီလ၁ရက်နေ့အင်ဂါနီယာဆိုရှင်2018ခုနှစ်ကုန်ဆုံးသို့2019ခုနှစ်ထဲကိုစတင်ဝင်ရောက်တဲ့နေ့ဖြစ်ပါတယ်။ဒါကြောင့်မို့အဲ့ဒီနေ့ညမှာပုံမှန်တင်ဆက်နေကြအင်ဂါနေ့ညဒက်ဒီလိုက်အစီအစဉ်မှာ2019ခုနှစ်မြန်မာနိုင်ငံအတွက်မျှော်လင့်ချက်တွေစင်ခေါ်ချက်တွေချင်းချောက်မှုတွေနဲ့လားလာကောင်းတွေဘာတွေဖြစ်မလဲသုံးသပ်ဆွေးနွေးကြအောင်ပါ။ပါဝင်ဆွေးနွေးမှုများလို့သူတွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်တဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပေးမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုယ့်ရဲ့မိကုံကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923823994ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြမယ့် production ကိုကြိုးပမ်းပါတယ်ခင်ဗျာ
။အခုဆက်လက်ပြီးတော့ဥစီတူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်အစီအစဉ်ကိုနားဆင်ရမှာပါ။တက်မတော်ထုတ်ပြန်ချက်ငြိမ်းချမ်းရေးရှိကိုတိုးနိုင်မဲ့လမ်းစဖြစ်ပါရဲ့လားဆိုတဲ့အကြောင်းဆွေးနွေးတင်ပြထားပါတယ်ရှင
်။ပြီးခဲ့တဲ့ဒီဇင်ဘာ21ရက်နေ့ကတက်မတော်ကာကွယ်ရေးဦးစီးချုပ်ယုံကနေစစ်တိုင်း၅ခုမှာလေလာကြော်ကြစီးရေးဆိုင်ရာလှုပ်ရှားမှုအားလုံးရပ်ဆိုင်ပေးရမယ်ဆိုတော့အချက်၁၁ချက်ပါကြီးညာချက်တစ်စောင်ထုတ်ပြန်ပါတယ်။ဒါဟာဒီဇင်ဘာ၁၂ရက်နေ့မှာကိုကန့် တန်းပလောင်နဲ့ရခိုင်အေတပ်ဖွဲ့တွေဘက်ကနေစစ်ရေးဆိုင်ရာဆောင်ရွက်ချက်တွေကိုဥစွာရပ်တန့်ပြီးစစ်ရေးနီလမ်းမှာအပနိုင်ငံရေးနီလမ်းဖြစ်အမျိုးသားပြန်လည်စစ်မြေရင်းနဲ့ငြိမ်းချမ်းရေးဖြစ်စဉ်တွင်ဆက်လက်ပါဝင်သွားမည်ဖြစ်ကြောင်းထုတ်ပြန်ကြေညာခဲ့ပြီးနောက်ဆက်တွဲအနေနဲ့တပ်မတော်ဘက်ကထုတ်ပြန်တဲ့ကြေညာချက်ဖြစ်ပါတယ်တပ်မတော်ရဲ့ထုတ်ပြန်ချက်မှာဘာတွေဖော်ပြထားသလဲအဲ့ဒီထုတ်ပြန်ချက်အပေါ်လက်နက်ကိုင်တိုင်းသားတပ်ဖွဲ့တွေကဘယ်လိုသဘောထားသလဲဒီထုတ်ပြန်ချက်ကြောင့်တစ်ဆို့တယ်လို့ဖြစ်နေတဲ့ငြိမ်းချမ်းရေးရှေ့ဆက်သွားနိုင်မလားဆိုတာကူတပတ်တင်ပြသွားပါမယ်
တမတော်ထုတ်ပြန်ချက်မှာဖော်ပြထားတာတွေကတော့လက်နက်ကင်သုံးဖွဲ့ရဲ့စစ်ရေးဆိုင်ရာဆောင်ရွက်ချက်တွေကိုဥစွာရပ်တန့်ထားမယ်ဆိုတဲ့အခြေအနေပေါ်မူတည်ပြီးတမတော်ဘက်ကလည်းစစ်တိုင်း၅တိုင်းမှာလာမယ့်2019ဧပြီလကုန်နဲ့အထိ၄လကျော်ကြာစစ်ရေးဆိုင်ရာလှုပ်ရှားမှုတွေအလုံးရပ်ဆိုင်းထားမယ်ဖြစ်ကြောင်းတမတော်အနေနဲ့ NCA မထိုးရသေးတဲ့တိုင်းဒေသလက်နက်ကင်အဖွဲ့တွေနဲ့ရော NCA ထိုးထားပြီးအဖွဲ့တွေနဲ့ပါလိုအပ်ရင်တပွဲချင်းစီနဲ့တွဲဆုံဆွေးနွေးပေးမယ်ဖြစ်တဲ့အကြောင်းအဲ့ဒီအတွက်ဒုတိယဗိုလ်ချုပ်ကြီးရာပြည့်ဦးဆောင်တဲ့အဖွဲ့ကိုလည်းတမတော်ဘက်ကဖွဲ့စည်းထားပြီးဖြစ်တဲ့အကြောင်းတိုက်ပွဲဆောင်ပြည်သူတွေမှာမူလနေရဲ့ပြန်နိုင်ရေးတမတော်ဘက်ကလိုအပ်တယ်လို့ပူးပေါင်းကူညီဆောက်ရှောက်ပေးသွားမယ်အကြောင်းနောက်ဆုံးတမတော်အနေနဲ့2020ပြည့်နှစ်မှာငြိမ်းချမ်းရေးလုပ်ငန်းစဉ်ပြည့်မြောက်ပြီးငြိမ်းချမ်းရေးကိုပြည်သူတွေလက်ဝဲအရောက်အနှင်းမယ်လို့တန်တိတ်ချထားတဲ့ဤသူတိုင်းဒေသနဲ့ကိုင်အဖွဲ့တွေကလည်းဂတိကဝေပြုဖို့လုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းရေးနဲ့ပြည်ထောင်စုသဘောတူစာချုပ်ချုပ်ဆိုနိုင်ရေးအထိဆောင်ရွက်သွားဖို့တိုက်တွန်းချက်တွေပါဝင်ပါတယ်ထူးခြားတာတစ်ခုကတော့တပ်မတော်ကာကွယ်ဦးစီးချုပ်ယုံကအဲ့ဒီကြေညာချက်ကိုထုတ်ပြန်ပြီးနောက်ပိုင်း NRPC အစိုးရအမျိုးသားပြန်လည်တင်မြှင့်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာနအပါအဝင်တိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းအားလုံးလူလူကတုံ့ပြန်တဲ့ကြေညာချက်တွေထုတ်ပြန်ခဲ့ကြတာပါ NRPC ရဲ့ကြေညာချက်မှာတော့တမရော်ကာကွယ်ဦးစီးချုပ်ရုံးရဲ့ထုတ်ပြန်ချက်ကိုကြိုဆိုလိုက်ပြီး NCA မထိုးရသေးတဲ့လက်နက်ကိုင်၈ဖွဲ့ NCA လက်မှတ်ထိုးပြီး27ရာစုပင်လုံငင်းငယ်ညီလာခံစပွဲဝိုင်းစီရောက်လာအောင်ကြိုးစားသွားမယ်လို့ဖော်ပြထားပါတယ
်လက်နက်ကိုင်တိုင်းသားအဖွဲ့တွေရဲ့ကြီးညာချက်တွေမှာတော့အချမ်းမြအဖြစ်အဖွဲ့အလုံးလူလူကတမရော်ရဲ့ထုတ်ပြန်ချက်ကိုကြိုဆိုခဲ့ကြပါတယ်ဒါပေမဲ့ KNU ကရင်တပ်ဖွဲ့ KNPB ကရင်နီတပ်ဖွဲ့ငင်းငယ်ကောင်စီ KIA ကချင်တပ်ဖွဲ့မွန်ပြည်စစ်ပါတီSSPB SSA ရှမ်းတပ်ဖွဲ့ ALB ရခိုင်တပ်ဖွဲ့နဲ့ကိုကန့်တအန်းရခိုင်အေသုံးဖွဲ့ပေါင်းအဖွဲ့တွေကတော့တပ်မတော်ရဲ့စစ်တိုင်း၅တိုင်းမှာပဲအပြည့်အတာမလုံလောက်တဲ့အကြောင်းတနိုင်ငံလုံးတိုက်တာနဲ့အပြည့်အကျညာဖို့လိုတဲ့အကြောင်းထုတ်ပြန်ခဲ့ကြပါတယ်လာလူတပ်မတော်ကနေဒုဗိုလ်ချုပ်ကြီးရာပြည့်ကိုဦးဆောင်စေပြီးလိုအပ်ရင်လက်နက်ကိုင်တိုင်းသားတွေနဲ့တပ်ဖွဲ့ချင်းစီတွဲဆုံဆွေးနွေးမယ်ဆိုတဲ့ကိစ္စကိုတော့ RCSS SSA ရှမ်းတပ်ဖွဲ့ KNU ကရင်တပ်ဖွဲ့ KIA ကချင်တပ်ဖွဲ့တို့ကကြိုဆိုကြောင်းထုတ်ပြန်ခဲ့ပါတယ်အကြောင်းကတော့အဲ့ဒီအဖွဲ့ရတပ်မတော်နဲ့တပ်ပိုင်းဆိုင်ရာကိစ္စတွေအတွက်တွေးဆုံဆွေးနွေးလို့ကြောင်းတောင်းဆိုထားကြတဲ့အဖွဲ့တွေဖြစ်နေလို့ပါပဲ
ထူးခြားတာတစ်ခုကတော့ဒီဇင်ဘာလ28ရက်နေ့ကြမှာထုတ်ပြန်လိုက်တဲ့မြောက်ပိုင်းမဟာမိတ်၄ဘွဲ့ရဲ့ထုတ်ပြန်ချက်ပါ KIA ကဥဆောင်ပြီးကိုကန့်တအောင်းပလောင်နဲ့ရခိုင် AA အဖွဲ့ပေါင်းထားတဲ့အဲ့ဒီအဖွဲ့၄ဘွဲ့ဟာတပ်မတော်ကထုတ်ပြန်ချက်မှာဖော်ပြထားတဲ့ဆွေးနွေးရေးဆိုင်ရာကိစ္စတွေနဲ့ပတ်သက်ပြီးသူတို့ရဲ့လိုအပ်ချက်သဘောထားကိုခက်တင်တင်တောင်းဆိုလိုက်လို့ပါပဲထုတ်ပြန်ချက်မှာတပ်မတော်နဲ့ဆွေးနွေးတဲ့အခါသူတို့လေးဘွဲ့ပေါင်းပြီးဆွေးနွေးပေးဆွေးနွေးပွဲတိုင်းမှာဝါလက်နက်ကိုင်အဖွဲ့ဦးဆောင်တဲ့ FPNCC အဖွဲ့ဝင်တွေဖြစ်တဲ့ဝမိုင်းလာနဲ့ SSPP SSA ရှမ်းတပ်ဖွဲ့တွေကိုအတိတ်တည်းအနေနဲ့ဖိတ်ကြားသွားမယ်ဆွေးနွေးပွဲတွေကိုတရုတ်နိုင်ငံမှာပဲလုပ်မယ်ဆိုတဲ့အချက်တွေပါဝင်ပါတယ်ဒါရီမကတက်မတော်အနေနဲ့စစ်တိုင်းအားလုံးမှာစီရေးဆိုင်ရာလှုပ်ရှားမှုအားလုံးရပ်ဆိုင်းပေးဖို့ရခိုင်ပြည်နယ်မှာရခိုင် AA တပ်ဖွဲ့ကိုထိုးစစ်ဆင်နေတာတွေကိုရပ်ဆိုင်းပေးဖို့တောင်းဆိုလိုက်ပြီးအဲ့ဒီနှစ်ခုအကောင့်ထဲပေါ်ပါမှသူတို့မြောက်ပိုင်းမဟာမိတ်အဖွဲ့ဘက်ကနေစစ်စင်ရေးလှုပ်ရှားမှုတွေကိုရပ်ဆိုင်းသွားမယ်အကြောင်းဖော်ပြထားတာပါတကယ်တော့မူလဖြစ်ပေါ်ခဲ့တဲ့အခြေအနေကိုပြန်ကြည့်ရင်အရင်2015 NCA စာချုပ်လက်မှတ်ရေးထိုးစဉ်ကအစိုးရနဲ့တပ်မတော်ဘက်ကလက်မှတ်ရေးထိုးခွင့်မပေးဘဲချန်လက်ထားခဲ့တဲ့လက်နက်ကိုင်၃ဖွဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေရောက်လာအောင်ငြိမ်းချမ်းရေးကော်မရှင်နဲ့ညှိနှိုင်းရာကနေအစပြုလာတဲ့ဖြစ်စဉ်ဖြစ်ပါတယ်။အချိန်ချင်းညှိနှိုင်းပြီးတဲ့နောက်လက်နက်ကိုင်၃ဖွဲ့ဘက်ကနေစီရေးဆိုင်ရာဆောင်ရွက်ချက်တွေကိုဥစွာရပ်တန့်ထားမယ်လို့ကြေညာပြီးနောက်မှာတပ်မတော်ဘက်ကစစ်တိုင်း၅တိုင်းမှာ၄လကျော်ကြာစီရေးလှုပ်ရှားမှုရပ်ဆိုင်ထားမယ်လို့ကြေညာခဲ့တာပါ။အခုမြောက်ပိုင်း၄ဘွဲ့ထုတ်ပြန်ချက်အရာဆိုရင်တော့တပ်မတော်ဘက်ကစစ်တိုင်းအားလုံးအပြစ်ရတာမလုပ်ရင်ရခိုင်ပြည်နယ်မှာရခိုင် AA တပ်ဖွဲ့ကိုထိုးစစ်ဆင်နေတာမရက်ရင်သူတို့ဘက်ကလည်းစီရေးလှုပ်ရှားမှုရပ်ဆိုင်ပေးဖို့မရှိဘူးဆိုတဲ့သဘောပြန်တက်ရောက်သွားစီပါတယ်။ဒါဆိုရင်နှစ်ဖက်အခြေအနေတွေဟာအရင်မူလတင်းတင်းမာမာအခြေအနေအတိုင်း
ပြန်ရောက်သွားတဲ့သဘောတရားစီပါတယ်။ KIA ကောင်းဆောင်နဲ့မြောက်ပိုင်းမဟာမိတ်လေးဘွဲ့ရဲ့အကြီးညာချက်မှာပြဿနာတွေအများကြီးပါဝင်နေတယ်လို့နဂိုမူလာတက်မတော်ကာကွယ်ရေးဦးစီးချုပ်ရုံးရဲ့အကြီးညာချက်မှာလည်းမိကုန်းထုတ်စရာတွေအများကြီးရှိနေသေးပါ။တက်မတော်ဘက်ကလက်နက်ကင်တိုင်းရင်းသားတွေနဲ့တွေ့ဆုံဆွေးနွေးဖို့စစ်ဘုချုပ်တယောက်ကိုဦးဆောင်စီပြီးတီးတန့်အဖွဲ့တစ်ဖွဲ့ဖွဲ့လိုက်တာဟာငင်းကြေးရေးဆွေးနွေးမှုတွေမှာဘလို့အခန်းကဏ္ဍကနေပါဝင်မလဲဆိုတာသိပြီးတော့မရှင်းလင်းလာပါဘူး။တမရဦးသိန်းစိန်လက်ထက်ခရဲကစတင်ခဲ့တဲ့ငင်းချမ်းရေးလုပ်ငန်းစဉ်မှာတက်မတော်သားတွေပါဝင်တဲ့အစိုးရကိုယ်စားလှယ်တွေနဲ့ပဲဆွေးနွေးခဲ့တာဖြစ်ပါတယ်။အဲ့ဒီလိုဆွေးနွေးမှုကနေတဆင့်ပဲ NCA စာချုပ်ပေါ်ပေါက်လာအောင်အထိစွမ်းဆောင်ခဲ့တာ
ပါ။နောက်ပြဿနာတစ်ခုကတော့တက်မတော်ရဲ့ထုတ်ပြန်ချက်မှာ KNU အပါဝင်တိုင်းသားလက်နက်ကိုင်တွေနဲ့ပြဿနာအကြီးကျယ်တက်ခဲ့တဲ့လုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းရေးလုပ်ဖို့တနည်းအားဖြင့်တခုတည်းသောတက်မတော်ကိစ္စအကောင့်ထဲပို့ဖို့လိုအပ်တယ်ဆိုတဲ့သဘောထပ်လောင်းပြောဆိုလိုက်ခြင်းပါ။ဒါတွေအားလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်တက်မတော်ကာကွယ်ရေးဦးစီးချုပ်ရုံးရဲ့ထုတ်ပြန်ချက်ပါအချက်လက်တွေဟာတစ်ဆို့နေတဲ့မြမညဉ့်ဉျာရေးရှေ့ကိုတေချာပေါက်တိုးတက်လာတော့မယ်ဆိုသည့်အထိစွမ်းဆောင်နိုင်လိမ့်မယ်လို့မမျှော်မှန်းနိုင်သေးပါကြောင်းတင်ပြလိုက်ရပါတယ
်။အခုတော့မြမပြည်ကပေးစာအစည်းအဝေးအစားနှစ်ကုံအထူးအစည်းအဝေးဖြစ်မအေးတန်တာကျော်ကနေပြီးတော့2018အတွင်းအမှုပညာနဲ့ဖြောပြေးလောကကပြန်ပြောလောက်စရာသတင်းတွေကိုပြောပြမှာပါရှင်။
My son, it is your time. Show me my respect and bow down. You get to decide what kind of king you are going to be. Don't freeze.
မင်္ဂလာပါရှင်။ပြောရွှင်စရာကောင်းတဲ့နှစ်ကုန်ကာလဖြစ်ပါစေနော်။ကုန်လွန်ခဲ့တဲ့2018ခုနှစ်အတွင်းမှာရှင်တော့ဟောလိဝုဒ်ကထက်သမျှရုပ်ရှင်ကားတွေမှာ Black Panther စက်တဲ့ရုပ်ရှင်ဇာတ်ကားကအအောင်မြင်ဆုံးဇာတ်ကားပါပဲ။ Marvel Super Hero ဇာတ်ကားတွေမှာလူမဲဇာတ်ဟီးရိုးတယောက်ပထမဆုံးထွက်ပေါ်တာဖြစ်ပြီးတော့ရုပ်ရှင်ဝေဖန်ရေးသမားတွေစီကလည်းချီးကျူးတယ်နိုင်နိုင်ကြားခဲ့ရပါတယ်။သူ့ရဲ့ဇလန်းရောကြီးကျယ်ခန္ဓာလာတဲ့အာဖရိကဖြစ်နေပုံဖော်ပုံရောချီးကျူးခံရပါတယ်။မင်းသား Chadwick Boseman တယောက်ဆောင်တဲ့ Black Panther တဲ့နဲ့လူကြွမ်းကောင်တီချဲလောက်ကအနာဂတ်အာဖရိကကကျော်ဝါလာတဲ့ဝါကန်ဒါနိုင်ငံတော်ကြီးရဲ့ဘီရင်ဖြစ်ပြီးတော့သူ့ရဲ့နိုင်ငံထဲမှာသူ့ကိုပုံကံသူတစုနဲ့ရင်ဆိုင်ရတာပါ boxofficemojo.com ရုပ်ရှင်ဇာတ်ကားဆိုင်ရာအချက်အလက်တွေကိုပြည့်စုံစွာပြုစုထားတဲ့ website ရဲ့စာရင်းရရှိဒီ Black Panther ရုပ်ရှင်ကားကအမေရိကန်ပြည်အောင်စုမှာကိုဒေါ်လာတန်း900ဝင်ငွေရခဲ့ပါတယ်ဒီကမ္ဘာလုံးတိုက်တာနဲ့ဆိုရင်ရုံဝင်လို့ရတဲ့ဝင်ငွေစုစုပေါင်းတန်း1100ရှိပါတယ်
Perfectly balanced. This whole thing should be. I hope they remember you.
Most of the Russian Japanese media are the Russian family. Avengers, Infinity War web CPO, Suzuban Yonwing with dollar, Chao Yakan and Slash Hit Dance, Shibari.ဒီရုပ်ရှင်ကလည်း Marvel Super Hero ရုပ်ရှင်ပါပဲ
။ Bye sweetie.
I'll watch the kids, no problem.
That's not the way you're supposed to do it, Dad. They want us to do it.
အောင်မြင်မှုတတိယနေရာမှာတော့ Cartoon က Incredibles နာမည်နဲ့ရုပ်ရှင်ရှိပါတယ်။ American ပြည်တွင်းရုံးတင်ဝင်ငွေဒေါ်လာ680တန်းရပါတယ်။ဒီ Incredibles နာမည်နဲ့ရုပ်ရှင်ကပထမဇာတ်ကားရဲ့အဆက်ဖြစ်ပြီးတော့ဇက်လိုက်ဖောင်းမီတာစုကသူ့ရဲ့ super power တွေနဲ့ဘဝကိုဘလို့မျှတတင့်တင့်အောင်နေထိုင်ဖို့ကြိုးစားကြလဲဆိုတာတွေ့ရပါတယ်။ Cartoon ဇက်ကောင်တွေရဲ့နေရာမှာနာမည်ကျော်မင်းသားမင်းသမီးတွေဖြစ်တဲ့ Holly Hunter, Craig, Sarah Vowell နဲ့ Samuel L. Jackson တို့ကပထမကားမှာတော့ကဇက်ရုပ်တွေနေရာမှာပဲပြန်ပြီးတော့အတန်နဲ့တရုပ်ဆောင်ကြပါတယ်။ဒီရုပ်ရှင်ကို Director Brad Bird ကပဲစံညွှန်ရေး Director လုပ်ပြီးတော့ရိုက်ကူးခဲ့တာပါ။ဒီရုံးတင်ဝင်ငွေစရုပ်တာအများဆုံးရတဲ့ရုပ်ရှင်ကားကတော့ Jurassic World Fallen Kingdom ဖြစ်ပြီးတော့ဝင်ငွေဒေါ်လာ416တန်းရရှိခဲ့ပါတယ
်။ Hey girl, you think what I'm thinking? Genetic power has now been unleashed. You can't put it back in the box. If I don't make it back, remember you're the one who made me come here.
သူနာမှာတော့ Deadpool အပိုင်းနဲ့ရုပ်ရှင်ကကဒေါ်လာ318တန်းရရှိခဲ့တာပါ
Now, cue the music. Don't call it a comeback. I've been here for years. Back him up. What's up with the fear? Here's the tear. Rain down like a monsoon. Listen to the big door.
Academy Oscar Super Wema, Mamaya Pisiari, Tukugaro, Henry Francis McDormand, Three Billboards Outside Ebbing, Missouri, Zakane, a council of Mutami, Adiga Deo Sansu Yashi Tawari, Sula Ken Yu in a Jesuit in Sakapuro, Yoshin Deo Sane, Puera, Nayan, Kama, Lumioso, and Loazo, Lengueya Muson, Tedden Bawan, when Bibu Sure Kesago, Taukane, down to Simongani Piotua Kivari. Solo Ragaro, Mena, Menemiji Rivaka, through all that, Yoshin can try Sajo Chode Kama. Zelanda Mayo, Yoshin, Heguye, Baimaba, Aloazon Pound, Lord Tedwin, Dwayiku, Sangye Tavu, Lonzorab Sipari. Subiwe Akana Bimaro, Suya Yodu Riboma, Neme Tobi, Governor's Paul, Batima, Menemi Francis, McDormand, Ye, again, Mishwiz, Yodu, Piaudalu, Lysa, Jayabade, Pio Piansha, Dwitaraba. Two year Oscar Yotugo, Terry Bryan Suretuka, Koyu, Elo Pioja Bro, Tugal and Yemime, Dimuga, Diayonti Yatuavari.
She deaf?
Mute, sir. She can hear you.
You clean that lab, you get out.
This may very well be the most sensitive asset ever to be housed in this facility.
You may think that thing looks human. Stands on two legs, right? But we're created in the Lord's image. You don't think that's what the Lord looks like, do you?
The shape of water, Yoshin Gane, Mexican director, Guillermo del Toro, Tamazon Oscar Su Yashidalu, Dizakanga. A council Yoshin Zakasu, best pitcher Sule Yashi Dawai. Darkest hour Yoshin Kamara, Western Chaji Pine, Yoshin Diga Diosan Pine, Diosan Gary Olmenga, a council Muda, Zasan Su Yashi Kevari. Oscar Sumahode, the Tai Yoshin Supi Werimaro, Japan director, Hiro Kazu, Gori Edaga, Shoplifters, Zeta Migani, Jesse Koyu Dunasure, Midazu Boadio Postakane, Gain Yoshin Borogapi, Japan Motor Suyashi Kevai, Hollywood Mali, Maitaya, Madomadia, Mukesari, Portrait at Timavi, did the Bam Sugo, Taysong, Ditubro Pini, Don Regani, and Mutami Dorita, Yanine, Supra Jubro Kaman Tajava.
Bonjour. Félicitations. Hello. Congratulations.
Ce film aussi, j'ai vraiment le sentiment qu'on avait fait du beau travail à la fois avec l'équipe technique.
Touch me not, Zagagaro. Yoshin TBA Dadzuku and all Donald City, Lane Darby, Kenny, Doromina Bowen Pure, Tigala, Chelsea Shitting now, Berlin, Nangaga Yoshin Borama, Golden Bay, a council Yoshin Sakasu Yabawai. Director Pitta Romania Nangandu, Adina Pintaligaro, to Dizuku Yale Melo, Nyole Matau, Lusuwari. Luna Uzama songs on Yenimu Yashi Tazavi Mele, the Vianete Madago, Soy and Jang Yun Tarago, Set in Debut, the Gapsi and Seguin Zelango, Joseph Tarawa. Finish Yoshin Poramaro, Derita Alpha Song Puroranga, Along Lutin Zai, Golden Lions Yashi Dragari, Sayasi Alepit Derita, Yoshin Depon Pinashi Nepite. Director Kuronga to Chibian Lagere, Mexico City, New Yakwale, Jang Jaitare, Roma Sure, Sapin Zagabio, Yoshin Zagaga. A few meters than a stress on Mushide, Yoshin Gabsine, Yoshin Wivanduri, the lead and a Dama Ketaraba.
Oh, never eaten another piece of candy ever again. High five, don't do it.
Tilamu Yoshinga, Amin Muri, the Tat the Pest tomorrow. Emoji Galeri, Zhang Yai Gutai, the Emoji movie. Gardonga, Melamavi, Razi Su Yashi Dwagari. And yet, she's on Yoshin Gari, and I do got a taste on Titawa.
Can I ask you a personal question?
Okay.
Tell me something, girl. Do you write songs or anything?
I don't sing my own songs.
Why?
I just don't feel comfortable.
Why wouldn't you feel comfortable?
Almost every single person has told me they liked the way I sounded, but that they didn't like the way I look.
I think you're beautiful.
My family. I'm going to go to the house. Freddie Mercury, Boa Samina, Zhang Zaitai, Bohemian Rhapsody.
Let's get the party started.
Grandma, you weren't invited.
That's the best kind of party, little girl.
Abba ye, the chen we go, daddy of our yaku tie, mama mia, here we go. Zakari garo, gidago, da people, send you ye yaku tie, abba. Not as I knew the music of Gauss on TV, Yakure, Gari, Triaway, Oceans, Yoshin's Akamas, Nemedim in the Miripsike, Central Bullock, Kate Blanchett, Anne Hathaway, Helena Boham Gardane, Nemedo Suro, Rihanna Ru, Alan Bowen, Yoshin.
We are going to rob it, not the ball itself.
Nago Ocean Yoshin's Akari, Rega, Salamina, Josh Clooney, the Yosane, Danny Ocean and Yamania, Debbie Ocean Pinet, Sandra Bullock, the Yosan Tawari.
Tragedy. Maybe you didn't see what you think you saw.
Baba Minsu, Yoshin's Akamale, Jennifer Garner, Claire Archie, and Mute Minia, Mane, the Yosanava. 2月要站在的米里古在多的干沙里内如果不见不见我们楼来的地方就不要变成了可累沙去了。Ant-Man and the Wasp 优先在刚刚让米里古刚上的一个压力太烈不他妈无中马文 Superhero 优先批判的 Now, Ted, you do go count on Tim, your budget, Nazi, don't like it, Sakagaro, just find who Jen means where Yoshin Kavi Pipio. Hang on a car, so yeah, the shoes, they showed him on Yapa Jarret, the Nijima, Niao Sang Jaitari. How does it mean Sunday Yoshin Chipari?
About Drew Sayer. He's your boyfriend, right?
Drew is CIA.
I'm sorry, what? I know you're a spy.
It's a long story, and I'm going to explain everything.
It's in your forehead.
Some bad people are after me.
Hollywood, big album, the two play that China movie, but it's
Nick, you're dating is Nick Young.
Yeah, you guys know them or something?
Hell yeah, they're just the biggest developer in all of Singapore.
Damn, Rachel, like the Asian Bachelor.
You know, I'm China, I shall crazy rich Asian Joshin Sakamaro. ဒီစနီယုတ်ရှင်ထုတ်လို့ရေးကုမ္ပဏီကဒလိုင်းကင်ယုတ်ရှင်ကားတစ်ခုဒီထရေးလာအဖြစ်နဲ့ထုတ်လိုက်တာပါပထမအဦးဆုံးထုတ်လိုက်တဲ့အဲ့ထရေးလာထုတ်လိုက်တဲ့ရင်မှာပဲကြည့်ရှုတူပါအဲ့ဒါနဲ့ဆက်လေးတန်းမှာ၆တန်းရှိလို့ဒီစနီတက်တက်မှာဒါအမြင့်ဆုံးဖြစ်ပါတယ်နောက်နှစ်နွေရာဒီမှာရုံတင်တဲ့ဒီယုတ်ရှင်ကားရမှာတော့အစောပြောင်းစီကလည်းအတန်းနဲ့ပါပြီးတော့တရုတ်ဆောင်ထားပါရဲ
အခုတော့သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြမှာပါရှင
်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရွေးကောက်ပွဲတွေမှာလက်ရှိဝန်ကြီးချုပ်ရှိတ်ဟာစင်နာတတိယကြိမ်တက်တန့်အတွက်ပြန်ပြီးအရွေးခံရဖို့များနေချိန်မှာပဲတနင်္ဂနွေကျင်းပတဲ့ဒီရွေးကောက်ပွဲနဲ့ဆက်နွယ်ပြီးဖြစ်ပေါ်တဲ့အကြမ်းဖက်မှုတွေကြောင့်တေဆုံးအောင်သူအရေးအတွက်ကအနည်းဆုံး18ဦးရှိနေပါပြီ။ရွေးကောက်ပွဲကနဦးရလတ်တွေရအဝမ်မီလိတ်ပါတီကလက်ရှိဝင်ကြီးချုပ်ဟာစင်နာအပြတ်သက်အနိုင်ရနေတာပါ။ဒါပေမဲ့ရွေးကောက်ပွဲမဲမတမာမှုတွေနဲ့ချိမ့်ချောက်မဲဆွယ်မှုတွေရှိတယ်လို့အတိုက်ခံတွေကဝေဖန်ကြပါတယ်။ကွန်ဂိုနိုင်ငံမှာအငင်းပွားပွဲရအခြေအနေတွေနဲ့ပြဿနာတွေကြုံခဲ့ရတဲ့အတွက်ရွေးကောက်ပွဲကိုအချင်းချင်းရွှေ့ဆိုင်ခဲ့ရတဲ့ကနေတနည်းနည်းလေးကတော့ရွေးကောက်ပွဲထက်အကျဉ်းပနိုင်ခဲ့ပြီးပြည်သူတန်းပေါင်းများစွာမဲပေးပါတယ်။သမရရွေးကောက်ပွဲမဲပေးတဲ့နေ့မှာလည်းရှုပ်ထွေးမှုတွေအငင်းပွားပွဲကျုံရတာကြောင့်မဲလာပေးတဲ့ပြည်သူတန်း40ကျော်ဒေါသတွေထွက်ခဲ့ရပါတယ်။ကိုရီးယားနိုင်ငံခေါင်းဆောင်တွေကြား2018ခုနှစ်တည်းထိတွေ့ဆက်ဆံမှုလုပ်တယ်လို့ပဲလာမယ့်2019မှာလည်းငြိမ်းချမ်းဆွေးနွေးပွဲတွေတိုးမြှင့်ကျင်းပဖို့အတွက်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်ကတောင်ကိုရီးယားသမ္မတဆီတနင်္လာနေ့ကစာဆောင်ရေးသားပေးပို့ခဲ့ပါတယ်။တရုတ်နဲ့အမေရိကန်နှစ်နိုင်ငံကြားကုန်သွယ်ရေးစစ်ပွဲမှာအဓိကထားပြောနေရတဲ့ညာနာပစ္စည်းမူပိုင်ခွင့်ဆံရပြဿနာတွေကိုဇန်နဝါရီလ10ရက်နေ့ကစပြီးတရုတ်နိုင်ငံရဲ့အမြင့်ဆုံးတရားရုံးမှာကြားနာဆက်ဆဲတော့မယ်လို့တရုတ်အစိုးရကကြေညာလိုက်ပါတယ်။
ကျေးဇူးပါဒေါက်ခင်မြတ်သက်ရေဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုညာဝင်းအောင်ပါရှင်အင်ဂျင်နီယာကတော့ Aiden Wood Group ဖြစ်ပါတယ်တနင်္လာနေ့နေ့ကခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ကြကြတဲ့ကဘာတလွားက VOA ပရိသတ်အားလုံးကိုကျေးဇူးထူးတင်ပါတယ်ရှင်နေဟောင်းကုံလို့နှစ်သိကုမဲ့အချိန်ခါသမယရွှင်လန်းချမ်းမြေ့ကြပါစေကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.